Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ2024ခုနှစ်မတ်လ5ရက်အင်္ဂါနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOA မြန်မာပိုင်းရဲ့ရုပ်သံအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေထုတ်လွှင့်ပေးနေပါတယ်ရေဒီယိုနဲ့ဆိုရင်လည်း Line to Meter 3249နဲ့ Line Meter 190ပြင် VOA ရဲ့ YouTube နဲ့ Facebook စာမျက်နှာတွေကလည်းနားဆင်ကြည့်ရှုနိုင်ပါတယ်ကျွန်တော်တမောင်ဆန်းပါ
အမေရိကန်ဒုတိယသမ္မတကမလာဟဲရစ်ဟာအစ္စရေးစစ်ကာလအစိုးရဖွဲ့ဝင်ဂန်နီဂန့်စ်နဲ့သမ္မတအင်ဂျီရောမှာတွေ့ဆုံပြီးတော့ဂါဇာအဖြစ်ရပ်ရေးတွန်းအားပေးဆွေးနွေးပါတယ်။ပါတီသွင်းပနမသမ္မတလောင်းရွေးချယ်ပွဲတွေမှာသမ္မတဟောင်းထရန့်ရဲ့နာမည်ကိုထည့်သွင်းခွင့်ရှိရမယ်ဆိုပြီးအမေရိကန်ပြည်အောင်စုတရားရုံးချုပ်ကဆုံးဖြတ်ချက်ချပါတယ်။ပြည်ထောင်ငံမှာသတိသားဖြတ်ချခွင့်ကိုဖွဲ့စည်းအုပ်ချုပ်ပုံဥပဒေမှာထည့်သွင်းလိုက်တဲ့အတွက်အမျိုးသမီးအခွင့်အရေးတက်ကြွလှူရှားသူတွေကြိုဆိုခဲ့ကြပါတယ
်။အဲဒီလိုထိတ်တဲရောက်သတင်းတွေပြင်မြန်မာနိုင်ငံကဒေါခိုင်ပြည်သူဝင်ဆုတက်ယူခဲ့တဲ့အမျိုးသမီးသက်တည်ရှိစုပေးပွဲတရုတ်ရဲ့ဆက်ကဆနဲ့ညီနောင်၃ပေါ်ဒီတိုင်းပွဲနိုင်ငံရေးကျင်းသားတွေပေါ်လူခွန်ရေးချိုးဖောက်မှုမလေးရှားရောက်မြန်မာနဲ့ရွှေပြောင်းနေထိုင်သူတွေအကြောင်းနဲ့အမျိုးသမီးတရင်သမားတွေအတိုက်ခိုက်ခံရတဲ့တရင်ဆောင်ပါတွေကိုလည်းတင်ပြပါဦးမယ်အပတ်စဉ်အစည်းအဝေးမှာတော့တရင်နောက်မဆုစီပွားရေးလူမှုရှုခင်းနဲ့တတ်တက်ရောင်တရင်လော်တွေကိုရှုစားနားဆင်ကြရမှာပါအခုတော့ထိတ်တရောက်တရင်နောက်ပြည်နန်းလောင်ကပြောပြပါဦးမယ်
အမေရိကန်ဒုသမ္မတကမလာဟဲရစ်နဲ့အစ္စရေးစစ်ကလအစိုးရအဖွဲ့ဝင်ဝန်ကြီးဘန်နီဂက်စတိုသမ္မတအင်ဂျီရောမှတနင်္လာနေ့ကတွေ့ဆုံခဲ့ပါတယ်။အစ္စရေးနဲ့ဟာမတ်စတိုကြားကာဇာဒေသမှာတရင်6ပါးကြားအပြည့်ရဲ့ရေအကောင့်ထဲဖော်ဖို့နဲ့ဟာမတ်စတိုလက်ထက်ကတစ္ဆခန်းတွေလွတ်ပွေရေးကိစ္စရပ်တွေကိုတိုက်တွန်းဆွေးနွေးခဲ့ပါတယ်။ဆက်လောင်နေကြတဲ့ပါလက်စတိုင်းသားတွေကိုကူညီနိုင်ဖို့ကာဇာဒေသအတွင်းလူသားချင်းစာနာမှုအကူအညီတွေပုံမပေးပို့ခွင့်ပြုဖို့ဝန်ကြီးဂက်စကိုတိုက်တွန်းမယ်လို့လည်းသူသမ္မတဟဲရစ်ကအစီအဝေးမတိုင်ခင်တရင်ထောက်တွေကိုပြောဆိုခဲ့ပါတယ်။အပြစ်ခတ်ရဆက်ရဲ့အကြံပြုချက်ကိုအစ္စရေးကသဘောတူလက်မှတ်ရေးထိုးထားပေးပြီလို့လည်းအမေရိကန်ကပြောပါတယ်။အသေးစိတ်ကိုတော့အီဂျစ်နိုင်ငံကိုင်ရိုမြို့ကိုရောက်နေကြတဲ့ဟာမတ်စ်ကိုယ်စားလှယ်ရုံးနဲ့ညှိနှိုင်းရအောင်ပါပါ။တနင်္ဂနွေနေ့တုန်းကလည်းဂါဇာဒေသအပြစ်ရရေးချက်ချင်းဆောင်ရွက်ဖို့သူသမ္မတဟဲရစ်ကတောင်းဆိုခဲ့ပါသေးတယ်။သမ္မတဘိုင်ဒန်ကလည်းသူ့လိုပဲထပ်တူဆန္ဒရှိပါတယ်လို့သူသမ္မတကပြောဆိုသွားပါတယ်။ယူကရိန်းနိုင်ငံထဲကနျူကလ ియర్ ဆက်ယုံလုံခြုံရေးနဲ့ပတ်သက်လို့ရုရှားနိုင်ငံမှာအဆင့်မြင့်အရာရှိတွေနဲ့ဆွေးနွေးဖို့အတွက်မော်စကိုမြို့ကိုအင်္ဂါနေ့မှာတွေ့ရောက်မှာဖြစ်ကြောင်းအပီပီဆိုင်ရာအနုမျိုးအေဂျင်စီ IAEA ညွှန်ကြားရေးမှူးကတနင်္လာနေ့မှာပြောပါတယ်။ IAEA ညွှန်ကြားရေးမှူး Rafael Moreno Cosi ကဗီယက်နာမှာအဲ့ဒီလိုပြောဆိုခဲ့ပေမဲ့လို့တိခီးစင်နဲ့ပတ်သက်လို့ရုရှားဘက်ကတော့အတည်ပြုချက်ချက်ချင်းထွက်မလာသေးပါဘူး။ယူကရိန်းနိုင်ငံအရှေ့တောင်ပိုင်းမှာရှိတဲ့ဇပိုရီဇီယာနျူကလ ియర్ ဆက်ရုံကအခြေအနေဟာအတော့ကိုအထိမခံတဲ့အခြေအနေဖြစ်နေသေးပါလို့လည်း Grossi ကပြောပါတယ်။အပြည်ပြည်ဆိုင်ရာငြိမ်းချမ်းရေးနဲ့လုံခြုံရေးအတွက်နျူကလ ియర్ ဆက်ရုံရဲ့လုံခြုံရေးကအလွန်အရေးအကြီးတဲ့အခန်းကဏ္ဍမှာရှိနေပါတယ်လို့လည်း Grossi ကပြောပါတယ်။ဇပိုရီဇီယာနျူကလ ియర్ ဆက်ရုံဟာဥရောပမှာတော့အကြီးဆုံးတအားပေးဆက်ရုံကြီးလည်းဖြစ်ပါတယ်။IAEA ရဲ့ညွှန်ကြားရေးမှူး Grossi ကအခုသွားမဲ့ခီးစဉ်အတွင်းရုရှားသမ္မတ Vladimir Putin နဲ့လူချင်းတွေ့ဖို့ရည်ရွယ်ထားပါတယ်လို့လည်းပြောပါတယ်။ Grossi နဲ့သမ္မတ Putin တို့2022ခုနှစ်မှာလူချင်းတွေ့ဆုံခဲ့ပူပါတယ်။ကုလသမဂ္ဂရဲ့လူအခွင့်ရေးမဟာမင်းကြီး Volker Turk ကလက်ရှိပေါ်ပေါက်နေတဲ့ကမ္ဘာသဝန်းကဒါဇင်နဲ့ချီတဲ့ပဋိပက္ခတွေကြောင့်ကမ္ဘာငြိမ်းချမ်းရေးကိုချိန်ချောက်နေတယ်လို့ဒေသရင်းလူအခွင့်ရေးချုပ်ပေါင်းမှုတွေပိုတိုးလာစေတယ်လို့ပြောပါတယ်။ဂျနီဗာမှာကျင်းပတဲ့လူအခွင့်ရေးကောင်စီမှာကမ္ဘာသဝန်းကလူအခွင့်ရေးအခြေအနေတွေကို Mr. Turk ကတင်းလာနေမှတင်ပြခဲ့တာပါ။ကြည့်ထွားလာနေတဲ့ပဋိပက္ခတွေကြောင့်တန်းနဲ့ချီတဲ့အရက်သားပြည်သူတွေကြုံနေရတဲ့ဆိုးဝါးလာတဲ့အခြေအနေကိုလည်းမေးမောင်းထိုးတင်ပြသွားပါတယ်။ကမ္ဘာမှာလက်ရှိပေါ်ပေါက်နေတဲ့ပဋိပက္ခ55နေရာကနေပြည်သူတွေရဲ့အသက်အိုးအိမ်တွေ၊စီးပွားရေးလုပ်ငန်းတွေအပြင်လူအခွင့်အရေးတွေကိုအကြီးအကျယ်ထိခိုက်နေပြတယ်လို့လည်းမဟာမင်းကြီးကတင်ပြသွားပါတယ်။အိုးမဲ့အိမ်မဲ့ဖျက်သူတွေ၊လူသားချင်းစာနာထောက်ထားမှုဆိုင်ရာအကျပ်အတည့်တွေလည်းမကြုံစဖူးလောက်အောင်အတိုင်းအတာတစ်ခုအထိရောက်ရှိလာတဲ့အပြင်တရားဝင်အစိုးရတွေလည်းဖြုတ်ချခံရရရှိနေပြီးနိုင်ငံတကာနဲ့ပြည်တွင်းကပြဿနာတွေကိုစစ်ပွဲနည်းတွေနဲ့ဖြေရှင်းဖို့လုပ်နေကြတယ်လို့လည်းမဟာမင်းကြီးကတင်ပြသွားခဲ့ပါတယ်။
ကျန်တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိ5မီတာ 32 kHz 9335နဲ့9383ည5မီတာ 49 kHz 6153ညပထမနိုင်ဝက်မှာ5မီတာ 190 kHz 1505တို့ကနေပြထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းရမနေ့ခင်အစီအစဉ်ကိုဆက်ပြီးတော့ချုပ်လင်းနေပါတယ်။အမေရိကန်ပြည်တော်စုကယ်လိုရာဒိုပြည်နယ်မှာမတ်လ5ရက်နေ့ကျင်းပတဲ့ပါတီရင်းမဟာပနာမသမ္မတအလောင်းရွေးချယ်ပွဲမှာသမ္မတဟောင်းဒေါ်နယ်ထရမ့်ရဲ့နာမည်ကိုထည့်သွင်းခွင့်ရှိရမယ်လို့အမေရိကန်ပြည်ထောင်စုတရားရုံးချုပ်ကဆုံးဖြတ်ချက်ချလိုက်ပါတယ်။တရားရုံးရဲ့ဆုံးဖြတ်ချက်ဟာအမေရိကန်အတွက်အနှစ်ထူးနှစ်မြတ်ဖြစ်သလိုစီးလုံးညီညွတ်မှုအတွက်ကြီးမားတဲ့ခြေလှမ်းတရားဖြစ်တယ်လို့သမ္မတဟောင်းထရမ့်ကပြောပါတယ်။တရားရုံးဆုံးဖြတ်ချက်ထွက်လာပြီးမကြာခင်မှာပဲဖလော်ရီဒါပြည်နယ်ကသူ့နယ်အိမ်မာလာဂိုကနေထရမ့်ကအဲ့ဒီလိုပြောဆိုလိုက်တာပါ။2020ပြည့်နှစ်ရွေးကောက်ပွဲမှာရှုံးနိမ့်ခဲ့ရတဲ့မဲရလက်ကိုပြောင်းလဲပစ်ဖို့ကြိုးစားတဲ့အနေနဲ့လွှတ်တော်ကိုဝင်ရောက်စီးနှမှုနဲ့ဆက်ဆက်ပြီးတော့သမ္မတဟောင်းထရမ့်ကိုပြည်내အလိုက်ကျင်းပနေတဲ့ပါတီရင်းပနာမသမ္မတလောင်းရွေးပွဲတွေမှာဝင်ပြိုင်ခွင့်မရှိဘူးဆိုပြီးတော့ကော်လိုရာဒို၊အီလီနွိုက်စ်နဲ့မိန်းပြည်နယ်တို့မှာပိတ်ပင်ထားတာပါ။တရားရုံးရဲ့ဒီဆုံးဖြတ်ချက်ကြောင့်တခြားပြည်နယ်တွေမှာအလားတူပိတ်ပင်မှုတွေလုပ်လို့မရတော့ပါဘူး။ပါတီရင်းပနာမရွေးချယ်မှုတွေကျင်းပမဲ့ Super Tuesday မတိုင်ခင်တည့်ရက်အလိုမှာပြည်ထောင်စုတရားရုံးကအခုလိုဆုံးဖြတ်လိုက်တာလည်းဖြစ်ပါတယ်။ဟောင်ကောင်သတင်းဌာနတွေမှာနိုင်ငံရေးအရအထူးမှတ်တဲ့သတင်းတွေကိုမရေးချဖို့တရုတ်နိုင်ငံခြားရေးဌာနကထုတ်ပြန်ချက်တွေထွက်မလာမချင်းသတင်းတွေကိုဆိုင်းထားဖို့နဲ့အစိုးရကတဘောမကျတဲ့စကလုံးအသုံးအနှုန်းတွေကိုလည်းမသုံးချဖို့အက်ဒီတာတွေကသတင်းထောက်တွေကိုပြောဆိုထားတယ်လို့တည်သံသရသတင်းထောက်တွေကပြောပါတယ်ပရတင်လက်ထဲကနေတရုတ်နိုင်ငံရဲ့အုပ်ချုပ်မှုအောက်ပြန်လည်ရောက်ရှိလာတဲ့ဟောင်ကောင်မှာ2020ခုနှစ်ကနိုင်ငံတော်လုံခြုံရေးဥပဒေပြဋ္ဌာန်းခဲ့ပြီးတဲ့နောက်ပိုင်းသတင်းဌာနတွေရဲ့လက်ရှိအခြေအနေကိုသတင်းထောက်တွေကပြောပြခဲ့တာပါ။တခါတလေသတင်းထောက်အလုံးလုံနေတယ်လို့မခံစားရဘဲဝါဒဖြန့်မှုမှာပါနေရတဲ့လူတွေလို့ခံစားရတယ်လို့လည်းသတင်းထောက်တွေကပြောပါတယ်။သတင်းကြောင်းတွေမှာလေလာသင်ယူခဲ့ရတယ်လို့မျိုးလှုပ်ကန်ခွင့်မရတဲ့အတွက်စိတ်ဓာတ်တွေပါကျနေကြတယ်လို့လည်းနှမဲမဖော်လို့တဲ့ဟောင်ကောင်သတင်းထောက်တယောက်ကပြောပါတယ်။တချိန်လုံးကတော့ဟောင်ကောင်သတင်းမီဒီယာလွတ်လပ်ခွင့်ဟာအာရှတိုက်မှာတော့စံပြအဖြစ်ရပ်တည်ခဲ့ပေမဲ့လို့နိုင်ငံတော်လုံခြုံရေးဥပဒေပြဋ္ဌာန်းလိုက်ပြီးတဲ့နောက်ပိုင်းသတင်းအကြီးအသေးတွေလည်းကျဆင်းလာပါတယ်။သတင်းတွေကိုလည်းကိုပရာထိန်းပြီးတော့ရေးရတာမျိုးပိုလှုပ်လာကြရသလိုအထက်အခံတွေဖက်ကအတန်းတွေကိုလည်းတိတ်ပြီးတော့မထည့်ကြတော့ဘူးလို့လည်းပြောပါတယ်။သတိထားပြီးတော့သတင်းတွေရေးတာမျိုးပိုလှုပ်လာကြရတယ်လို့လည်းဟောင်ကောင်သတင်းထောက်တွေကပြောဆိုကြပါတယ်။2020မတိုင်ခင်တုန်းကတော့ဒီမိုကရေစီတိုင်းပြည်တစ်ခုလိုဟောင်ကောင်မှာသတင်းတွေကိုစိတ်တိုင်းကျလွတ်လပ်စွာရေးသားပုံနဲ့ခဲ့ကြတာဖြစ်ပါတယ်။ပြည်နှစ်နိုင်ငံမှာတရီတာဖြတ်ချခွင့်ကိုဖွဲ့စည်းအုပ်ချုပ်ပုံဥပဒေမှာတင်းလာနေကထည့်တွင်းလိုက်တဲ့အတွက်အမျိုးသမီးအခွင့်အရေးသက်ကြွအလှရှာသူတွေကကြိုဆိုခဲ့ကြပေမဲ့လို့တရီတာဖြတ်ချမှုဆန့်ကျင်သူတွေကတော့အကြီးအကျယ်ဝေဖန်ကြပါတယ်။အမျိုးသမီးတွေတရီတာဖြတ်ချခွင့်ကိုအမေရိကန်နဲ့အခြားနိုင်ငံအတော်များများထက်ပြည်နှစ်နိုင်ငံကပိုးပြီးတော့လက်ခံကြပါတယ်။တရီတာဖြတ်ချခွင့်ကိုတရားဝင်လောက်ရအဖြစ်ပြင်သစ်လူလူ80ရာခိုင်နှုန်းလောက်ကလက်ခံတာကိုလူလူစစ်သားမှတွေ့ရပါတယ်။ကိုသားလင်းပိုင်ဆိုင်တဲ့ကိုယ့်ရဲ့ခန္ဓာကိုယ်အတွက်ဘယ်သူမှလာပြီးတော့ဆုံးဖြတ်လို့မရဘူးဆိုတာအမျိုးသမီးဒူဂျီကိုသတိပေးလိုက်ပါတယ်လို့ပြင်သစ်ဝန်ကြီးချုပ် Gabriel Attal ကလွှတ်တော်အမတ်တွေကိုပြောပါတယ်။တရီတာဖြတ်ချခွင့်နဲ့ပတ်သက်လို့ပါရီမြို့အပြင်ဘက်က Versailles နတ်တော်အနီးအောက်လွှတ်တော်မှမဲပေးအတီးပြုခဲ့ပြီးတဲ့နောက်ဝန်ကြီးချုပ် Attal ကအဲ့ဒီလိုပြောဆိုသွားတာပါ။အမေရိကန်ပြည်ထောင်စုမှာတော့ကဝန်ဖြတ်ချခွင့်ကိုခွင့်ပြုခဲ့တဲ့ Roe v. Wade ဥပဒေခေါ်ဖွဲ့စည်းပုံစည်းမျဉ်းဥပဒေကို2022ခုနှစ်မှာအမေရိကန်တရားရုံးချုပ်ကပယ်ဖျက်လိုက်ပြီးတဲ့နောက်တရီတာဖြတ်ချခွင့်ကိုဖွဲ့စည်းအုပ်ချုပ်ပုံဥပဒေမှာပြဋ္ဌာန်းလိုက်တဲ့ပထမဆုံးနိုင်ငံတစ်ခုဖြစ်လာအောင်လို့ပြင်သစ်တက်ကြွလှုပ်ရှားသူတွေကတိုက်တွန်းဆောင်ရွက်ခဲ့ကြတာလည်းဖြစ်ပါတယ်
နောက်ခေတ်နောက်ဆုံးအသတင်းတွေကိုနားအောင်ကြညာပေးကြပါအခုဆက်လက်ပြီးသတင်းဆောင်ပါတွေကိုတင်ဆက်ပါတော့မယ်2024ခုနှစ်အတွက်နိုင်ငံတကာအမျိုးသမီးသတ္တိရှင်များစုပေးပွဲကိုမတ်လ4ရက်တနင်္လာနေ့ကအမေရိကန်နိုင်ငံမှာကျင်းပခဲ့ပြီးမြန်မာနိုင်ငံကပြည်မှုဆိုင်ရာရှေ့တွေဒေါ်မြင့်စုဝင်လဲစုချင်းမြင့်ခမ်းအသူစီးနဲ့မှာပါဝင်ခဲ့ပါတယ်အမေရိကန်သမ္မတခရော့ဂျေလ်ဘိုင်ဒန်နဲ့နိုင်ငံရေးဝန်ကြီးအန်တိုနီဘလင်ကန်တို့ကတက်ရောက်ခဲ့ပြီးစုချင်းမြင့်ပေးခဲ့ကြတာပါသမ္မတအင်ဂျူပေါ်မှာကိုယ်တိုင်တွားရောက်သတင်းယူခဲ့တဲ့မတ်အီတန်စင်ကအခုလိုတင်ပြထားပါလေခင်ဗျာ
2024ခုနှစ်နိုင်ငံတကာအမျိုးသမီးသတ္တိရှင်များစုပေးပွဲကိုမတ်လ4ရက်နေ့တနင်္လာနေ့မှာအမေရိကန်ပြည်အောင်စုဝါရှင်တန်ဒီစီမြို့တော်ကအမေရိကန်သမ္မတအိမ်ပြည်တော်မှာကျင်းပခဲ့ပါသည်အမေရိကန်သမ္မတကတော့ဂျိုဘိုင်ဒန်နဲ့နောက်ပြီးတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်တို့ကတက်ရောက်ပြီးတော့စုချီးမြှင့်ပေးခဲ့ပါသည်
The women on this stage have refused to bend to that silence.
အခုစင်မမထိုင်နေကြတဲ့အမျိုးသမီးတွေကနှုတ်ဆက်နေဖို့ငြင်းဆန်ထားကြပါတယ်။ သူတို့ရဲ့အတန်တိတ်စေဖို့ဖိနှိပ်ထားတဲ့ကြားအကြောက်တရားကြားအရေးစွန်ပြီးတော့ထုတ်ဖော်ပြောဆိုကြသူတွေဖြစ်ပါတယ်သူတို့ရဲ့အကြောင်းကိုကျွန်မကြားရောသူတို့တယောက်ချင်းစီရဲ့ခွန်အားကိုအံ့ဩချီးကျူးမိပါတယ်။တပားသူကကိုပြောမဲ့အကြောင်းအရာတွေကိုစဉ်စားဖြတ်ပိတ်ပင်ပြီးတော့နှုတ်ပိတ်ဖို့ကြိုးစားပေမဲ့ကြောက်စိတ်ရှိနေချိန်တောင်နှုတ်ဆက်မနေသူတွေဖြစ်ပါတယ်။ကိုယ်တိုင်မလုပ်ပဲအပြောင်းလဲဆိုတာဖြစ်မလာဘူးဆိုတာကိုသိပြီးတော့လက်တွေလှုပ်ဆောင်သူတွေဖြစ်ပါတယ်။ဒီလိုအမျိုးသမီးတွေအတိုင်းဝိုင်းတစ်ခုဖြစ်တည်မှုကြောင့်အားလုံးစူးစီးထားတဲ့အင်အားဖြစ်စေပြီးအချင်းချင်းဖေးမရင်းတဲ့အထောက်အကူဖြစ်စေပါတယ်။အခုလက်ရှိတည်းမှာနှောင်မျိုးဆက်တဲ့အမျိုးသမီးငယ်တွေအတွက်ရဲစွမ်းတသက်ရှိတဲ့စံပြအမျိုးသမီးတွေအဖြစ်မမမမရက်တီခွင့်ရသွားပါတယ်။တရားမျှတမှုရှာဖွေသူများလှူလာခွင့်ကိုကာကွယ်သူများအဖြစ်စူးစီးရက်တီခြင်းအပြင်အာနာရှင်တို့ရဲ့ဖိနှိပ်မှုတွေကိုတွန်းလှန်နိုင်မှာဖြစ်ပါတယ
်2024နိုင်ငံတကာအမျိုးသမီးတက်တီရှင်များစုပေးပွဲမှာမြန်မာနိုင်ငံကအမျိုးသမီးတယောက်လည်းပါဝင်ပါတယ်သူကတော့ဒေါ်မြင့်စီဝင်းဖြစ်ပါတယ်ရှင
် Nianzu Win Burma
သူကနိုင်ငံတကာဥပဒေဖွံ့ဖြိုးရေးအဖွဲ့အစည်း IDLO မှာဥပဒေအကြံပေးဖြစ်တာဝန်ထမ်းဆောင်ခဲ့ပြီးတော့သူတည်ထောင်ခဲ့တဲ့ဥပဒေအကြံပြုအဖွဲ့ကနေတဆင့်ဥပဒေရေးရာကျောင်းသားတွေကိုအခမဲ့ကူညီပြီးတော့ရှေ့နေလိုက်ပေးနိုင်မှုအတွက်သင်တန်းပေးခဲ့တဲ့အကြောင်းကိုလည်းအမေရိကန်နိုင်ငံသားရေးဝင်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါလိမ့်မြန်မာနိုင်ငံအပြင်အာဖဂန်နစ္စတန်၊ဘင်္ဂလားဒေ့ရှ်၊ဘယ်လာရုစ်၊ဘော့စနီးယားနဲ့ဟာဇီဂိုဗီနာ၊ကျူဘာ၊အီကွေဒေါ်ကမ်ဘီယာ၊အီရန်၊ဂျပန်၊မော်ရိုကိုနဲ့ယူဂန်ဒါနိုင်ငံတွေကအမျိုးသမီးတွေကိုလည်းဒီနှစ်မှာစုချီးမြှင့်နေတဲ့မှာပါဝင်ပါလိမ့်။ကမ္ဘာတစ်ဝန်းကသူမတူတဲ့ရဲစွမ်းသက်တွေရှိပြီးတော့ငြိမ်းချမ်းရေးတရားမျှတရေးလူ့ခွင့်ရေးကြားမှဒန်းတူညီမျှမှုတွေမှာအမျိုးသမီးနဲ့မိန်းကလေးငယ်တွေကိုစိတ်ခွန်အားမြင့်တင်နိုင်ဖို့ဦးစီးဦးဆောင်ပြီးတော့ပါဝင်ဆောင်ရွက်ပေးသူတွေကိုရွေးချယ်ပြီးတော့အမေရိကန်နိုင်ငံသားဝင်ကြီးဌာနကနိုင်ငံတကာအမျိုးသမီးသက်တည်ရှင်စုကိုနှစ်စဉ်ချီးမြှင့်တာလည်းဖြစ်ပါလိမ့်ရှင်။သက်ဆိုင်ရာနိုင်ငံတွေကအမေရိကန်သံတမန်တွေကနေပြီးတော့ဒီစုရထိုက်တယ်လို့ထင်တဲ့သူတွေရဲ့စည်းရင်းကိုတင်သွင်းရတာဖြစ်ပြီးနောက်ဆုံးအစ်စ်အနေနဲ့အမေရိကန်နိုင်ငံသားရဲ့ဝင်ကြီးဌာနကစုရွေးချယ်ပြီးတော့အတည်ပြုရတာလည်းဖြစ်ပါလိမ့်မယ်။မြန်မာနိုင်ငံအပြင်အာဖဂန်နစ္စတန်၊ဘင်္ဂလားဒေ့ရှ်၊ဘယ်လာရုစ်၊ဘော့စနီးယားနဲ့ဟာဇီဂိုဗီနာ၊ကျူဘာ၊အီကွေဒေါ်၊ကမ်ဘီယာ၊အီရန်၊ဂျပန်၊မော်ရိုကိုနဲ့ယူဂန်ဒါနိုင်ငံတွေကအမျိုးသမီးတွေကိုလည်းဒီနှစ်မှာစုချီးမြှင့်နေတဲ့မှာပါဝင်ပါလိမ့်မယ်။မြန်မာနိုင်ငံကနေပြီးတော့အမျိုးသမီးကဒီနိုင်ငံတကာအမျိုးသမီးတက်တီရှင်စုကိုရတာဒီနှစ်ကပထမဆုံးအကြိမ်တော့မဟုတ်ပါဘူး2022ခုနှစ်တုန်းကအမေရိကန်ပြည်အောင်စုဒီနိုင်ငံသားရေးဝင်ကြီးဌာနကချီးမြှင့်တဲ့ဒီစုကို NUG အမျိုးသားညီညွတ်ရေးအစိုးရရဲ့အမျိုးသမီးနဲ့ကလေးသူငယ်ဝင်ကြီးဌာနဒုဝင်ကြီးဒေါ်ဦးတင်ဆောင်မောင်ကရရှိခဲ့ပါလေ2022ခုနှစ်တုန်းကတော့နိုင်ငံရေးတက်ကြွလှုပ်ရှားသူဒေါ်ဖြူဖြူအောင်ကနိုင်ငံတကာအမျိုးသမီးတက်တီရှင်စုကိုရရှိခဲ့ပူပါလေ2019ခုနှစ်တုန်းကတော့ဒီငြိမ်းချမ်းရေးတက်ကြွလှုပ်ရှားသူကရင်အမျိုးသမီးအဖွဲ့အတွင်းမှုချုပ်နော်ကညော်ဖော်ကဒီစုကိုရရှိခဲ့ပူပါလေ2015မှာကြားမဒန်းတူညီများမှုနဲ့ကချင်ငြိမ်းချမ်းရေးကွန်ရက်ပူးတွဲတည်ထောင်သူဒေါ်မေစပေဖြူကနိုင်ငံတကာအမျိုးသမီးတက်တီရှင်စုကိုရရှိခဲ့ပူပါလေ2012တုန်းကတော့အခုလက်ရှိ NUG ရဲ့နိုင်ငံသားရေးဝင်ကြီးဖြစ်တာဝန်ထမ်းဆောင်နေတဲ့ဒေါ်စင်မောင်အောင်ကအမေရိကန်ပြည်အစုနိုင်ငံသားရေးဝင်ကြီးဌာနကပေးအပ်တဲ့နိုင်ငံတကာအမျိုးသမီးတက်တီရှင်စုကိုရရှိခဲ့ပူပါလေရှင
်အခုတော့ယူနန်ကစကားစနဲ့ညီနောင်သုံးပေါင်ဆွေးနွေးပွဲရသဘောတူညီချက်ကိုနောက်ဆုံးကြည့်ကြအောင်ပါစစ်ကောင်စီရဲ့သဘောတူညီချက်မှာရှမ်းပြည်မြောက်ပိုင်းမှာစစ်ကောင်စီလုံးဝအရင်နေသွားပြီးကိုကဒေတာမှာအာဏာလုံးဝမရှိတော့ဘူးဆိုတော့ကိုပြသတာဖြစ်တယ်လို့လေလာသူတို့ကတုံ့ပြန်ပါတယ်စစ်ကောင်စီပြောခွင့်ရကတော့ရှမ်းမြောက်မှာနိုင်ငံတော်ချုပ်ချာအာဏာဆက်လက်တည်ရှိနေကြောင်းတုံ့ပြန်ပြောဆိုထားတာပါမိုင်းချင်းနိုင်ငံကဆက်လက်တင်ပြပါလိမ့်မယ်
မက်လာတရနေ့ကနေ3ရက်နေ့အထိတရုတ်နိုင်ငံကုမင်းမှာဆွေးနွေးခဲ့ကြတဲ့ရှမ်းမြောက်ဒေသညီနောင်မဟာမိတ်သုံးဘွဲ့နဲ့စစ်ကောင်စီကြားအသေးရရှိခဲ့တဲ့သဘောတူညီမှုတွေနဲ့ပတ်သက်လို့ထုတ်ဖော်မပြောဖို့သုံးပတ်စလုံးကလက်ခံခဲ့ကြတယ်လို့စစ်ကောင်စီပြန်ကြားရေးအဖွဲ့ခေါင်းဆောင်ဗိုလ်ချုပ်စောမင်းထွန်းကပြောပါတယ်သူတို့အနေနဲ့ဆက်လက်ဆွေးနွေးမယ့်ကိစ္စတွေကိုထိခိုက်မှုမရှိရအောင်လို့ဆိုပါတယ်ဆွေးနွေးမှုသဘောတူညီချက်ရလဒ်တွေနဲ့ပတ်သက်လို့ကောလာဟာလာတွေထွက်နေတဲ့အပေါ်မှာအခုလိုတုံ့ပြန်ပြောဆိုလိုက်တယ်ဆိုပြီးဗိုလ်ချုပ်စော်မင်းထွန်းကသတင်းမီဒီယာတွေကိုမက်လာ၄ရက်နေ့ရက်စွဲနဲ့အတန်ဖိုင်ပေးပို့ခဲ့ပါတယ
်နံပါတ်၁အချက်အနေနဲ့ကျွန်တော်တို့နိုင်ငံရဲ့နိုင်ငံပိုင်တဲ့နန္ဒမိတ်အချုပ်အခြာအာဏာစော်ဖရင်ဗီဒီဆက်လက်ခိုင်မြဲနေမှာဖြစ်ပါတယ်နံပါတ်၂အနေနဲ့ကတော့ဒေသခံတည်သူလူထုရဲ့လူမှုစီးပွားဘဝပြည်ငြိမ်ရေးကိုရှေးရှုပ်ပြီး ြစ်ခတ်တိုက်ခိုက်မှုရစရေးနဲ့ပြိပက္ခရှော့ချရေးလမ်းစဉ်ကိုဆက်လက်ဆောင်ရွက်နေပါတယ
်။ဒါပေမဲ့တရုတ်ဘာသာနဲ့ကိုကန့်အဖွဲ့ရဲ့ထုတ်ပြန်ချက်ကိုမျှဝေထားတဲ့ USIB American ငြိမ်းချမ်းရေး Institute မြန်မာနိုင်ငံဆိုင်ရာညွှန်ကြားမှု Jason Tower ရဲ့လူမှုကွန်ရက်စာမျက်နှာမှာတော့တရုတ်ပြည်အားကြောင့်မြန်မာစစ်ကောင်စီနဲ့မဟာမိတ်ညီနောင်သုံးဖွဲ့ကြားသဘောတူညီချက်အသစ်တွေရရှိခဲ့ပြီးကိုကန့်အထူးဒေတာတစ်ကိုမဟာမိတ်သုံးဖွဲ့ဝင်MNDA ကအပြည့်အဝထိန်းချုပ်နေပြီဆိုတာစစ်ကောင်စီကအတိအမှတ်ပြုတဲ့အချက်ပါဝင်ကြောင်းဖော်ပြထားပါတယ်။ဒါ့အပြင်တရုတ်နယ်စပ်ကုန်သွယ်ရေးချင်းရွှေဟော်ဘက်မှာအခွန်ငွေကောက်ခံရမှာတော့ MNDA က80ရာခိုင်နှုန်းစစ်ကောင်စီက30ရာခိုင်နှုန်းခွဲတန်းချဖို့သဘောတူညီခဲ့တယ်လို့ဆိုပါတယ်။ဒါ့အပြင်ရှေ့တန်းမှာနှစ်ဖက်တိုက်နေတဲ့တပ်တွေကိုရုတ်သိမ်းကြပြီးတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတွေကိုအကာအကွယ်ပေးရေးသဘောတူညီခဲ့ကြတယ်လို့လည်းဖော်ပြထားပါတယ်။အခုလိုစစ်ကောင်စီနဲ့မဟာမိတ်ညီနောင်သုံးဘွဲ့ကြားဆွေးနွေးခဲ့ကြတဲ့အခြေအနေတွေနဲ့ပတ်သက်လို့မြန်မာနိုင်ငံရေးသုံးသက်သူလည်းဖြစ်တရုတ်မြန်မာဆက်ဆံရေးအကဲခတ်လည်းဖြစ်တဲ့ဦးတန်းစိုးနိုင်ကအခုလိုသုံးသပ်ပါတယ်
။ဒီဒေသတွေဟာ2029ဆစ်စင်ရေးအပြီးမှာနော်ဆစ်စင်ရေးကာလကျွန်တော်တို့၄လလောက်ဖြတ်တန်းပြီးတဲ့နောက်ပိုင်းမှာအခုကညဉ့်ညဉ့်ရွှေနွေခေါ်တဲ့အချိန်ကြီးရောက်တာဒါကြောင့်လဲလို့ဆိုလို့ရှိရင်စစ်ကောင်စီရဲ့တပ်တွေဟာအဲ့ဒီဒေသမှာကျွန်တော်တို့မြို့နယ်ခုနှစ်မြို့နယ်နဲ့ကျွန်တော်တို့ဒီစစ်စခန်းပေါင်း400ကျော်အသိမ်းပိုက်ခံထားတဲ့အနေထားအောင်တနည်းပြောရလို့ရှိရင်ဒီ MNDAA နဲ့ဒီညီနောင်သုံးဘော်ရဲ့စိုးမိုးမှုအောက်မှာရောက်ရှိသွားပြီအစိုးရရဲ့အာဩဇာအာဏာမတက်ရောက်တဲ့နယ်မြေတွေဖြစ်သွားပြီ
အဲ့တော့နောက်ဆက်တွဲကဘာတွေဖြစ်လာမလဲရှင
်စစ်ကောင်စီကသူတို့ကြွေးကြော်နေတဲ့ပြည်တော်စုမပြိုကွဲရေးဆိုတာကိုသူကနော်တရားဝင်ပြိုကွဲဆွန့်လိုက်တာအခုကိုကန့်ကိုပြေးလိုက်ပြီနောက်မကြခင် PNL တောင်းနေတဲ့ပြည်နယ်ပေါ့ဗျာနော်အဲ့ဒါလည်းမကြခင်ပြေးတော့မယ်ရခိုင်ကလည်းတန်တွဲလောက်ရပြီလို့ရှင်တော့သူကလည်းရက်တော့မှာပေါ့ဗျာအဲ့တော့စစ်ကောင်စီကတော့သူကတော့ရှုံးပြီလေရှုံးနေပြီရှုံးတဲ့အခါကျတော့သူကတော့သူ့ဆက်မတိုင်ရင်ပြီးရောဆိုပြီးတော့သူကတော့အကုန်လုံးသူကအကုန်လုံးကိုပြည်နယ်တွေပေးနေမှာပဲ
ဒါဆိုရင်တရုတ်ကအခုချိန်ထိပါဝင်ပတ်သက်နေတဲ့အနေအထားကိုရောဘယ်လိုမြင်လဲ
တရုတ်ကသူကနိုင်ငံကြီးတစ်နိုင်ငံဖြစ်တဲ့အခါကျတော့သူကနိုင်ငံတကာ policy နဲ့ပတ်သက်တဲ့နေရာမှာနံပါတ်၁ကတိုင်းပြည်တိုင်းရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုလေးစားတယ်ဆိုရင်တဘောတာပေါ်ထုတ်တယ်နောက်ပြီးတော့တိုင်းပြည်တိုင်းမှာသူ့ထူးထူးသူ့နေဆက်ဒေသမှာညဉ့်ညံတည်ငြိမ်တဲ့အခြေအနေတရက်ကိုလိုချင်တယ်လို့သူကအဲ့လိုပြောအဲ့ဒါအတွက်သူကအသွင်သဏ္ဍာန်အားဖြင့်ပြောရလို့ရှိရင်တော့ညဉ့်ညံရေးအတွက်သူကကြိုးပမ်းနေတဲ့ပုံစံမျိုးပဲဒါပေမဲ့တကယ်အနှစ်သာရသဘောအရာပြောရလို့ရှိရင်တော့သူကတကယ်ကျတော့ဗမာပြည်မှာ proxy war ကြီးဖန်တီးပြီးနော်ခွာစားနေတာစစ်ကောင်စီကိုလည်းအားပေးတယ်တဖက်ကကျွန်တော်တို့တိုင်းသားလက်နက်ကင်အခွင့်အရေးတွေကိုလည်းအားပေးတယ်အဲ့တော့ဗမာပြည်မှာဘယ်အင်အားစုတက်လာလားနော်သူ့ဂျိုးစီဝါတွေမထိခိုက်ဖို့နဲ့သူ့ရဲ့အိန္ဒိယပြည်ထွက်ပေါက်ရှာဖွေရေးကိစ္စနဲ့ပတ်သက်တဲ့ကိစ္စမှာနော်အဲ့ဒီအင်အားစုတွေကသူကတော့ထိမ့်သိမ့်မွေးမြူမှာပဲအတိမပြူမှာ
ခုတော့ယူနန်ကနေရန်ကုန်အင်းစိတ်ထောင်ကိုဝင်ကြည့်ကြအောင်ပါအင်းစိတ်တော်ဘိုးကျင်းတော်အတွင်မှာနိုင်ငံရေးအကျဉ်းသားတို့ရိုက်နေခံပြီးတဲ့နောက်တိုက်ပိတ်ခံထားရတဲ့အပြင်စစ်ကူတော်ခွင့်နဲ့ဧည့်သည်တွေခွင့်ပါဆယ်ပို့ခွင့်တွေပါပိတ်ပင်ထားတယ်လို့ဆိုပါတယ်ဒီကြောင့်ရန်ကုန်ကပိတ်ဖို့ထားတဲ့တရင်ကိုကိုသားညူကပြောပြပါပ
ါဖေဖော်ဝါရီလ28ရက်နေ့ကအင်းစိတ်ဘိုးကျင်းတော်အတွင်အကျဉ်းသားတွေကိုကာယအားကစားကြီးမှာစကားများကြရကနေပြီးတော့နိုင်ငံအကျဉ်းသား၄ဦးကိုစစ်ကောင်စီအကျဉ်းတော်ဝန်ထမ်းတွေနဲ့စီကံထင်းသိမ်းရေးအကျဉ်းသားအရာရှိခေါ်တဲ့တန်းစီဆိုသူတွေကရိုက်နှက်ခဲ့ကြတာလို့မြန်မာနိုင်ငံဆိုင်ရာနိုင်ငံအကျဉ်းသားများကွန်ရက် PPNM ကဦးတိုက်ထွန်းကပြောပါတယ
်ရိုက်ပြတဲ့အခါမှာလည်းပေါ့နော်တို့ဒီနံပါတ်ထုတ်ပြီးပြည်သူသားထုတ်ပြီးလည်းပါတယ်ပေါ့နော်ပေါက်ပြဲတန်ရာတွေများတယ်အဲ့တော့တောက်ချောင်းလည်းရိုက်ဒီမှာလည်းတောက်ချောင်းမင်းကြီးတို့ဒီအဲ့ဒီတိုက်ပိတ်တဲ့ကာလာတီတိုင်အောင်ပေါ့နော်အဲ့ဒီတိုက်ပိတ်နေရာဒီတိုင်အောင်တခါတည်းပဲရိုက်နေပြီးမှခေါ်ဆောင်ရတာဖြစ်တယ်ပေါ့လေအဲ့တော့ဒဏ်ရာချက်တွေတော်တော်များတယ်အဲ့ဒီနေ့မှာလည်းဒါစေဝါကူတာမှုလာရောက်ပြီးခြင်းမရှိသလိုမျိုးပေါ့နော်အကြီးကျယ်ခုလောဆယ်ကတော့၄ယောက်ပဲပိတ်ခံရတယ်မှာ
ရင်းနှီးခံရတဲ့နိုင်ငံအကျဉ်းသား၄ဦးကတော့ကုထက်ထွေးလီမြန်နိုးမောင်ခေါ်အာနိုးနဲ့ကုတော်စင်ဦးတို့ဖြစ်တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံအကျဉ်းသားများကွန်ရက် PPN မြန်ကပြောပါတယ်လက်ရှိတိုက်ပိတ်ပြစ်ဒဏ်ပြင်အခြားပြစ်ဒဏ်တွေပါခံရတယ်လို့ဦးတိုက်ထုံးကပြောပါတယ်
။အားဒီမှာ6လမှာတောက်ပါတက်ခတ်ခံရတယ်ပေါ့နော်။အဲ့တော့ခေါမာတော့6လမှာတောက်ကတော်တော်လေးကိုစူပါပါလူတွေကိုခတ်တယ်ပေါ့နော်။ပုံမှန်ဆိုတည်တဲ့နှမတွေအရင်စိုးတွန်းတဲ့လူတွေကိုခတ်တာ။ဒါပေမဲ့အခုလက်ရှိနိုင်ငံရေးချင်းသား၄ယောက်လုံးကတောက်ခတ်ခံထားရတယ်။တိုက်ပိတ်ခံထားရတယ်။စေဝါကူတာမှုလည်းမပေးထားဘူးပေါ့နော်။အဲ့ဒါအပြင်မှာဖီတာစုကပေးဖို့ခွင့်ပါဆယ်ပါဖျက်ခံထားရတယ်ပေါ့နော်။တလားဖျက်ခံထားရတယ်လို့ကျွန်တော်သိရတယ်ဗျ
။ဒီဖြစ်စဉ်အတွက်အင်းစိန်ချင်းထောင်တဲ့နေပြည်တော်ကျင်းစည်းဌာနတွေကိုချင်းချင်းဆက်ကြေပြီမြန်လဲဖြစ်ဆူတာမရှိပါဘူး။နိုင်ငံချင်းသားဟောင်းများဖွဲ့ဥဆောင်ကော်မတီဝင်ဦးထွန်းကြည်ကတော့အခုလိုဖြစ်ရမျိုးအလားတူပဲမြန်မာနိုင်ငံတွင်ထောင်သီးသီးမှာနိုင်ငံချင်းသားတွေကိုရန်သူတပွဲဖိနှိပ်ကြမ်းဖက်မှုတွေရှိနေတယ်လို့ပြောပါတယ်
။ထောင်တော်များများမှာနော်အာဃာရနဲ့ပေါ့နော်ရန်သူတပွဲတတ်မှတ်ပြီးတော့သူတို့ကဖိနှိပ်နေတာအကြမ်းဖက်နေတာတွေကထောင်သီးသီးမှာဟိုအဲ့လိုဖြစ်နေတဲ့အခါကျတော့ဒါကြီးကဘလို့မှလက်သင့်ခံလို့မရဘူးကွာ။တမီရဲ့ချက်ရှိချင်းနဲ့ကိုနော်ဒီနိုင်ငံချင်းသားတွေကိုခေါင်းတောင်ထမလိုက်သူတို့ကဥချိုးထားတာအဲ့ဒီအတွက်ကြောင့်မလို့ဘလောက်တောင်မှတို့နိုင်ချင်းနေစီထောင်အသီးသီးမှာအသက်ရှူချက်နေတယ်လဲဆိုတာကိုနော်အခုလိုမျိုးဖြစ်ရတည်ကနော်လက်တွေ့သက်သေခံနေတယ်ပေါ့နော်အသက်ရှူချက်သွားတဲ့လူတွေလည်းထောင်အသီးသီးမှာရှိနေတယ်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ပေါ့နော် NUG အစိုးရအနေနဲ့ပေါ့နော်အခုလိုမျိုးဒါဖိနှိပ်မှုတွေရပ်တန့်သွားအောင်အကြမ်းဖက်မှုတွေရပ်တန့်သွားအောင် ICRC အပအဝင်ပေါ့နော်နိုင်ငံတကာအတိုင်းဝိုင်းကအားလုံးပူးပေါင်းပြီးတော့ဟုတ်ပြီနော်ဒီပေါ်ရန်ဒီကိုဖျားပေးဖို့လိုပါတယ်
။နိုင်ငံရေးကျသားများကုညီဆော့ရှော့ရဲ့အသင်း ABB ရဲ့ထုတ်ပြန်ချက်အရအာနာသိန်းချိန်ကစပြီးတော့ဒီနှစ်မတ်လ၄ရက်နေ့ထိစီးရင်ရဆိုရင်အာနာသိန်းမှုကိုစန့်ကျင်လို့ဖမ်းဆီးခံခဲ့ရသူစုစုပေါင်း26,220ရှိပြီးတော့အဲ့ဒီထဲက2,156ဦးထိန်းသိမ်းခံရဆဲဖြစ်ပြီးထိန်းသိမ်းခံရသူတွေထဲကနေ8,829ဦးထောင်ဒဏ်ချမှတ်ခံထားပါတယ်။စစ်ကောင်စီဘက်ကတော့နိုင်ငံရေးကျင်းသားဆိုတဲ့အသုံးအနှုန်းကိုလက်မခံဘဲနဲ့တည်ဆဲဥပဒေတွေကိုချိုးဖောက်တဲ့ရာဇဝတ်ကျင်းသားတွေဖြစ်ပေသီးမှပြုပြောဆိုလို့ရှိပါတယ်ခင်ဗျာ
အခုတော့အေးစိတ်ထောင်ကနေမလေးရှားကိုသွားကြည့်ကြအောင်ပါနိုင်ငံတဲ့တရားမှုဝင်ရောက်လာသူတွေကိုမူရင်းနိုင်ငံပြန်ပို့တဲ့အခါမှာလူ့အမှုကြီးကြပ်ရေးကိုစော်ပြတဲ့တန်ကြီးကိုမလေးရှားကရှော့ချလိုက်ပါတယ်ဒီအကြောင်းကို VOA သတင်းတော့မအေးမာကခုလိုပေးပို့ထားပါတယ
်မလေးရှားအစိုးရကမလေးရှားနိုင်ငံမှာတရားမဝင်အထောက်ထားမဲ့နေထိုင်နေသူတွေအနေနဲ့မိမိတို့ရဲ့နေရရင်းကိုပြန်တဲ့အခါမှာပေးရတဲ့ဒဏ်ကြေးကို900ထိရှော့ချလိုက်ပါတယ်။ဒါဟာမလ၁ရက်နေ့ကနေဒီဇင်ဘာလ31ရက်နေ့ထိ10လအကျုံးဝင်မှာဖြစ်ပါတယ်။မလေးရှားနိုင်ငံမှာတရားမဝင်ရောက်ရှိလာတဲ့နိုင်ငံသားတွေအနေနဲ့မိမိတို့ရဲ့နေရရင်းကိုပြန်ဖို့အတွက်မီးသူမီဝါဖြစ်ကြောင်းသက်သေကံအထောက်ထားလက်မှတ်ကိုချောက်ထားရမှာဖြစ်ပြီးနေရပြန်ဖို့လေလက်မှတ်ကိုဝယ်ရမှာဖြစ်ပါတယ်ဒီနောက်မလေးရှားလဝကကိုဂျန်ကြီး900ပေးပြီးပြန်နိုင်ဖို့အတွက်မလေးရှားအစိုးရကဖြေလျှော့မှုလုပ်ပေးခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့နှစ်ကစပြီးတရားမဝင်အထောက်ထားမဲ့တွေခိုးဝင်မှုတွေများပြားလာတာကိုရှော့ချဖြစ်ဖို့ရည်ရွယ်ပုံရတယ်ဆိုပြီးမလေးရှားနိုင်ငံကွာလာလမ်ပူမြို့ကမြမအရေးတက်ကြွလှူရှားသူဦးစိုးထက်သိန်းကပြောပါတယ်
တဲ့ထောက်ထားမဲ့ပပြောင်းဆိုပြီးတော့မလေးရှားဆွေးရနေပြီးတော့ဒီ CI ကို CI မှာဆောင်ရမဲ့ဒဏ်ကြီးကိုရှော့ပစ်လိုက်တယ်မှာဘောနော်အဆွေးရနေပြီးတော့မှဒါကိုဟိုစီမံချက်တစ်ခုအနေနဲ့အရင်တော့ဆိုရင်တော့ဒီမလေးရှားနိုင်ငံထဲမှာတရားမဝင်နေထိုင်ခဲ့တဲ့အတွက်ကြောင့်ဘလို့ပေးဆောင်ရတဲ့ဒဏ်ကြီးကပြောဆိုရင်ငယ်3000ဝန်းကျင်လောက်ရှိတယ်အဆွေးရကိုတွန်းရတာပေါ့နော
်
ဆိုတော့အဲ့ဒါကိုဒီဗမာပွဲသားတွေကတို့ပြောဆိုရင်ကြားကန်ဆောင်ရွက်ပေးတယ်ဆိုပြီးတော့မှလူတယောက်ကဘာလို့ဝါရ6000မှမရှိဘူးဆိုရင်ဒီ CI နဲ့ဗမာပြည်ကိုပြန်လို့မရတဲ့အတိုင်းအတာမျိုးရှိခဲ့တယ်။အရင်ကတော့ဆိုတော့အခုတော့ဒီမလေးရှားအစိုးရကဒီပေးဆောင်ရမယ့်တန်ကြီးကိုရှော့ချပြီးတော့မှအထောက်ထားမဲ့တွေကိုတို့နိုင်ငံတွေကနေပြီးတော့တနိုင်လောက်ပြင်းထင်အောင်လုပ်တော့ဒီတန်ကြီးပြီးတော့မှ900ပေါ့နော်။ဆိုတော့တထောင်ထက်မကျော်ဘူးပေါ့ဗျာနော်။အဲ့ဒီတန်ကြီးကိုတို့ကချလာတယ
်။တန်ကြီးရှော့ချလိုက်တာကိုကြိုဆိုပေမဲ့နောက်ထပ်လည်းတရားမဝင်အထောက်ထားမဲ့တွေအတွက်တင်းကျပ်တဲ့ဥပဒေတွေရှိနေသေးတယ်လို့လည်းဦးစိုးထက်သိန်းကပြောပါတယ်
။ဘုလိုရောဒီမလေးရှားထဲမှာအကြောင်းအရာကြောင့်အထောက်ထားမဲ့ဖြစ်သွားတဲ့လူတွေအနေနဲ့ဗမာပြည်ကိုပြန်ရင်လည်းဆိုရင်ပေးဆောင်ရမယ့်တန်ကြီးနည်းတာတော့ကောင်းတဲ့ပတ်စားပဲလीနော်။အဲဒါပေမဲ့တစ်ခုရှိတာကသူတို့ကဒီကောင်းမွန်တဲ့အရာနဲ့မကောင်းမွန်တဲ့အရာနဲ့ကိုတုံ့တွဲပြီးတော့မှလာတာပေါ့နော်။ဆိုတော့ဗမာပြည်ရဲ့လက်ရှိအာဏာသိမ်းခံလာတဲ့အနေအထားဆေးအစိုးရရဲ့အကြမ်းဖက်မှုတွေဒီကျွန်တော်တို့တွေ့နေရတဲ့အနေအထားအရာတော့ပြောလို့ဗမာပြည်ကိုပြန်ဖို့ဆိုတာမဖြစ်နိုင်တဲ့လူတွေများတယ်။ဆိုတ ကျွန်တော်အထောက်ထားမဲ့ဒီပုံမှာဒီပြန်မှုဒီမလေးရှားသူရကဒီတန်ချင်းတွေကိုရှော့ချပေးလိုက်ပြီးမယ်အထောက်ထားမဲ့ဒီကိုမလေးရှားနိုင်ငံထဲမှာဆက်ပြီးတွေ့မယ်ဆိုရင်တရားရုံးတင်ပြီးတော့မှာစစ်စည်းတာမျိုးမလုပ်ခဲ့နဲ့မိခင်နိုင်ငံကိုပို့ဖို့အတွက်ကို immigration ကနေဟိုတခါလေးတန်းထည့်မယ်ဆိုပြီးတော့မှာသူကပြောလို့ကပ်ပြီးငါမအောင်ဆုံးဖြတ်ထားတယ်အဲဟိုတော့ဗောစစ်မှုတန်းဥပဒေပြထားလိုက်တဲ့အခါကျတော့တော်တော်များများပြန်မယ်လို့အားခဲ့ထားရတဲ့လူတွေမပြန်ကြတော့ဘူးကောနော်
ကျွန်တော်ဟိုတော့အကျမ်းမကြီးမကောင်းတဲ့လူတွေဒါမဖြစ်မနေပြန်ကြရတဲ့အတိုင်းအတာမျိုးရှိပါတယ်မှာအင်းမလေးရှားနိုင်ငံမှာနေ့စဉ်အဖမ်းစည်းတွေဇက်တိုက်ဖြစ်နေပြီးရေလမ်းတွေကနေစစ်ဆေးတာဈေးဝယ်စင်တာတွေထိပိတ်ဆို့စစ်ဆေးတာတွေလည်းလုပ်ပြီးဖမ်းဆီးတာတွေလည်းလုပ်ခဲ့ပါတယ်ဒီထဲမှာအများဆုံးဖမ်းမိတာကတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဖြစ်ကြပါတယ်ရှင်
ဖက်ဒီဇော်လာအားသာတဲ့တော့မာရီမွန်တက်ဆိုဆိုရင်သူမနဲ့သူမမိသားစုကိုအွန်လိုင်းပေါ်မှာထိပါစော်ကားတာတွေကိုနှစ်ပေါင်းများစွာကြုံတွေ့ခဲ့ရတဲ့လေပေါ့အမျိုးသမီးတစ်ထင်းမားတွေကိုဂုံသိက္ခာကြနှုတ်ပိတ်ဖို့အတွက်အွန်လိုင်းပေါ်မှာတိုက်ခိုက်နေရှိတယ်လို့သုံးသက်သူတွေကပြောကြပါတယ်ဂျူလီယာရေရိုရဲ့သတင်းစောင့်ပါကိုမှတ်သိမ်းထိုက်ကပြောပြပေးမှာပါ
အွန်လိုင်းပေါ်ကနေထိုးနဲ့တိုက်ခိုက်သူတူကမာရီမွန်တီးရဲ့တပ်ဖြစ်သူရဲ့တပ်ပုံကိုရိုက်ဆိုင်တဲ့အသုံးနှုန်းတွေနဲ့ရေးပြီးအွန်လိုင်းပေါ်မှာတင်ခဲ့တာပါသတင်းထောက်မာရီမွန်တီးစ်ကအခုလိုပြောပါတယ်ကျမကိုသိခါချဖို့ရည်ရွယ်လို့ရပါသူပြောသမျှကအမျိုးသမီးတွေကိုအလွန်အင်မတန်မုန်းတင်မှုပါကျမကိုထိခိုက်စေပါတယ် ကျမအမိသားစုကိုထိခိုက်စေပါတယ်သူမကိုနောက်ရောက်ခံစောင့်ကြည့်နေသူနဲ့သူ့အပေါင်းဖော်တွေရဲ့အွန်လိုင်းပေါ်ကနေချင်းချောက်တိုက်ခိုက်မှုတွေကို 2018 ခုနှစ်ကတည်းကရင်ဆိုင်ခဲ့ရတာလို့မိုင်အမီအခြေစိုက်သတင်းထောက်မာရီကပြောပါတယ်ကနအူးမှာတော့ဒီတိုက်ခိုက်သူတွေကသူမရဲ့အာကစားသတင်းထောက်အလုပ်ကိုတိုက်ခါချတိုက်ခိုက်ဖို့ကြိုးစားခဲ့ကြတာဖြစ်ပေမဲ့တခါတည်းမှာပိုပြီးတော့ပြင်းထန်အချင်းရေးပိုးစိတ်လာပြီးကိုကြီးလည်းရောက်ချင်းချောင်မှုတွေပါပါလာတယ်လို့သူမကပြောပါတယ် သူမကိုနောက်ရောက်ခံစောင့်ကြည့်သူကဗင်နီဇွဲလာကဖြစ်ပြီးသူ့ရဲ့အပေါင်းဖော်နောက်လိုက်တွေကမိုင်ယာမီမှာနေတဲ့မွန်တီးရှင်မိသားစုကိုဓာတ်ပုံရိုက်ယူချပြီးနောက်ရောက်ခံစောင့်ကြည့်သူကအွန်လိုင်းပေါ်ကိုအဲ့ဒီဓာတ်ပုံတွေတင်တယ်လို့သူမကပြောပါတယ်ကဲအမျိုးသမီးတွေဘေ့စ်ဘောအကြောင်းပြောလို့မရဘူးကျမဆိုရင်အဲ့ဒီအကြောင်းဘာမှမသိဘူးလို့တောင်ရေကောင်းရေးနိုင်ပါတယ် ဘေ့စ်ဘောအကြောင်းကျမသိရှိနားလည်မှုနဲ့ပတ်သက်ပြီးတော့ပြစရာထောက်ထားလည်းမရှိပါဘူးဒါပေမဲ့ကျမရဲ့ဂုဏ်သိက္ခာကျမအိမ်ထောင်ရေးကျမကလေးတွေအပေါ်ပုံကိုယ်ရေးအရာတိုက်ခိုက်မှုကတော့ဘာမှမဆိုင်နဲ့ကိစ္စပါမွန်တီးစ်ကဒီကိစ္စကိုအမေရိကန်အာဏာပိုင်တွေကိုတိုင်ကြားပြီးမယ်လေသူမကိုတိုက်ခိုက်သူကပြိပကဖြစ်တာကြောင့်အာဏာပိုင်တွေဘက်ကလုတ်ပေးနိုင်တာသိမရှိပါဘူး ICFJ သတင်းသမားများအတွက်နိုင်ငံတကာစင်တာနဲ့ကုလသမဂ္ဂအဖွဲ့အစည်း UNESCO တို့ပူးရဲလေ့လာချက်မှာဆိုရင်အမျိုးသမီးသတင်းသမားတွေရဲ့86%ရာခိုင်နှုန်းအွန်လိုင်းအကြမ်းဖက်မှုတွေကြုံရကြောင်းတွေ့ရှိထားပါတယ် ICFJ ကနေဗလာရှာဘီယာကတော့လေ့လာချက်မှာပါဝင်ခဲ့သူပါကိုလိုကိုပဲအာရုံစိုက်နေကြတဲ့အမျိုးသမီးသတင်းတောက်တွေကတော့ခန်းစားချက်ဆိုတာကိုရှေ့တမ်းမတင်ကြပါဘူး online ပေါ်က ထိုးနဲ့ချင်းချောင်မှုတွေဟာဆိုရင်စိတ်သက်ရေးရထိခိုက်စေနိုင်တယ်လို့ဝေဖန်ခံရနိုင်တဲ့ကိစ္စတွေမှာနှုတ်ပေရှောင်ရှားသွားစေတယ်လို့ကျွမ်းကျင်သူတွေကထောက်ပြကြပါတယ်။သတင်းထောက်မာရီယာနာဘီလိုဆိုကအခုလိုပြောပါတယ်။
အမျိုးသမီးလုတ်ဖို့ကင်ဘက်တွေကဆိုရှယ်မီဒီယာမှာပို့စ်တွေမတင်ကြတော့ပါဘူး။တချို့ကတော့တိုက်ခိုက်မှုတွေကြောင့်သတင်းသမားဆက်မလုပ်ကြတော့ပါဘူး။ဒါကတိုက်ခိုက်သူတွေရဲ့အဓိကရည်မှန်းချက်ပဲဖြစ်ပါတယ်။
အွန်လိုင်းကနေတီပါနောက်ဆက်သူတွေဟာဆိုရင်ဂန္ဓာဘောင်းဆောင်ကနေထွက်ပေါ်လာတာပါ။နိုင်ငံတကာအမျိုးသမီးမီဒီယာဖောက်ဒေးရှင်းရဲ့ဒုတိယအမှုဆောင်ညွှန်ကြားရေးမှူးနာဒီဟော့ဖ်မန်ကအခုလိုပြောပါတယ်။
လူတွေကိုမခံကြည့်မခံတာဖြစ်အောင်ပြောဆိုကြတယ်။လူတွေကိုထရိုလ်လုပ်နေကြသူတွေလည်းရှိပါတယ်။သတင်းသမားတွေကိုအွန်လိုင်းပေါ်ကနေတိုက်ခိုက်ကြလေရှိပေမဲ့ကြားမှခွဲခြားတိုက်ခိုက်မှုတွေကတော့အမျိုးသမီးသတင်းသမားတွေကိုပို့ပြီးတော့ပြစ်မှတ်ထားကြတယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။နိုင်ငံတကာအမျိုးသမီးများမီဒီယာဖောက်ဒေးရှင်းကနာဒီဟော့ဖ်မန်ကအခုလိုဆက်ပြောပါတယ်။
There being criticism.
ရုပ်ရည်သင်္ဘင်ကိုဝေဖန်ကြတယ်။ဒါမှမဟုတ်လဲအမျိုးသမီးဖြစ်တဲ့အတွက်တချို့ကိစ္စတွေမှာနားလည်နိုင်စွမ်းမရှိဘူးလို့ အမျိုးသမီးသတင်းသမား၅ဦးမှတဦးဟာဆိုရင်အွန်လိုင်းပေါ်မှာထိပါနှောက်ယှက်ခံရတာကနေတဆင့်အပြင်မှာပါတိုက်ခိုက်ခံရတာဒါမှမဟုတ်လဲစော်ကားခံရတာမျိုးတွေရှိတယ်လို့ပြောဆိုကြကြောင်း ICFG ရဲ့လေ့လာချက်ကတွေ့ရှိပါတယ်သတင်းတောက်တွေကိုအကာအကွယ်ပေးရေးအရေးယူဆောင်ရွက်ဖို့နဲ့တာဝန်ရှိသူတွေတာဝန်ခံလာစေရေးအတွက်အရေးပေါ်ဆောင်ရွက်ဖို့လိုအပ်တယ်လို့ကြံ့ကျင်သူတွေကပြောပါတယ်ဒီလိုမဆောင်ရွက်နိုင်ခင်မှာတော့အွန်လိုင်းအကြမ်းဖက်မှုများစန့်ကျင်ရေးညွန်ပေါင်းအဖွဲ့လိုမျိုးအဖွဲ့တွေကအွန်လိုင်းပေါ်ကနေအကူအညီနဲ့ပံ့ပိုးပေးနေကြပါတယ်ရှင
်မတေချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြားရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကတည်င်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်။ကျမတို့ VOA ကအန်ရဲ့ကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ်။ VOA America အတန်းကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ရှင
်။ VOA ရုပ်သံကနေအင်္ဂါနေ့မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ပတ်စစ်အစီအစဉ်တွေကိုသတင်းတော်မဆုနဲ့စကြပါတယ်။အနာဒိတ်စစ်ကောင်စီစတင်ကောင်တဲ့ပေါ်နေတဲ့ပြည်သူစစ်မှုတော်ဥပဒေကြောင့်ထိုင်းနိုင်ငံကိုတရားဝင်ရောတရားမဝင်ပါလူငယ်အများပြထွက်လာကြချိန်မှာထိုင်းနိုင်ငံအတွင်းမြန်မာနိုင်ငံသားတွေနဲ့ပတ်သက်လို့ထိုင်းအနာပိုင်တွေကပိုပြီးတင်းကျလိုက်ပါတယ်။ဂျန်ကွန်ကသတင်းတောက်ပတ်စုကိုကိုသားညူဦးကတင်ပြထားပါတယ်ခင်ဗျာ။
ဒိစကောင်စီကထုတ်ပြန်လိုက်တဲ့ပြည်သူ့စစ်မှုထမ်းဥပဒေဂျက်ဟာမြန်မာနိုင်ငံတွင်းသာမကပဲနဲ့အင်းဒီချင်းနိုင်ငံတွေအထူးသဖြင့်ဒီအင်းဒီချင်းထိုင်းနိုင်ငံကိုအတော်လေးကိုရိုက်ခတ်ပါလေမြန်မာနိုင်ငံသားအများပြနေထိုင်လုလုကန်နေကြတဲ့ထိုင်းနိုင်ငံတွေကိုမြန်မာနိုင်ငံသားလူငယ်တွေရရလမ်းကြောင်းကနေပြီးတော့ဝင်လာတာတွေရှိလို့ထိုင်းအာဏာပိုင်တွေဘက်ကစီးပင်းတွေတင်းကျလာပါလေထိုင်းနိုင်ငံတွင်းသွားမဲ့ဒီတရားဝင်နိုင်ငံကူးဗီဇာလျှောက်ထားမှုတွေတိုးလာတာကြောင့်ဗီဇာလျှောက်ထားမှုကြံ့ကြာမှုတွေကြုံလာရသလိုပဲနေဆက်တစ်လျှောက်မှာလည်းအထောက်ထားမဲ့ဝင်လာတဲ့မြန်မာနိုင်ငံသားတွေကိုထိုင်းနိုင်ငံဘက်ကဖမ်းဆီးမှုတွေတိုးလုပ်လာပါတယ်။ထိုင်းမြန်မာနေဆက် KIA တစ်ခုဖြစ်တဲ့တပ် KIA တွင်နိုင်ငံသားသားဧည့်သည်တွေလာလို့ရှိရင်အစည်းအဝေးတိုင်ကြားရမယ်ဆိုတာကိုတပ် KIA လူမှုကြီးကြပ်ရေးအာဏာပိုင်တွေဘက်ကသတိပေးထုတ်ပြန်မှုတွေလုပ်လာပါတယ်။ဒါလိုမျိုးတင်းကျပ်မှုတွေနဲ့အတူပဲထိုင်းနေဆက်မျိုးတွေမှာဖမ်းဆီးမှုတွေလည်းတိုးလာတယ်လို့နေဆက်နေမြန်မာနိုင်ငံသားတူကပြောပါတယ်။
ကိုမြဲလမ်းမတင်နေဒီမှာနေတဲ့လူတွေလမ်းမတင်လောက်လာတဲ့လူတွေအဲဒီလိုဆိုတာရှိနေတယ်ဆိုတော့ကြာဒီတိုင်းကအင်းရှင်အင်းမဆိုတာတက်ကုန်ကအကုန်လုံးပဲပေါ့အရှင်တော့ကလမ်းမအောင်သမားတွေရောအစ်သမားတွေအားလုံးကအကုန်လုံးဆက်စင်းတယ်ခါလားဆန်ကြောအခုကလူပစ်တွေလည်းများလာတယ်အမှနောက်ပြီးလူဆောင်တွေလည်းရှိတယ်လူပစ်တွေလည်းများလာများလာတဲ့ဆက်ကြတော့ဒီရဲတွေအဲအဆိုင်ကြီးတွေများတယ်သမောင်းဖန်ကြီးတွေသမောင်းရဲဆက်တာအကုန်လုံးဖန်တယ်ဒီတိုင်းနေတဲ့ဖန်ဆင်းမှုတွေရရနေပါတော့နော်ဖန်ဆင်းမှုတွေရနေတဲ့ခါကျတော့သူတို့အဲ့အမိတ်ကိုထုတ်တာလို့ဆိုအင်းကက်လေသူတို့အောက်ကအောက်ကတွေတရားမွန်နဲ့ညီလမ်းနေမှာပို့လောက်လာတော့လောက်လာနိုင်ပို့ဆိုးတော့အခုဒီကြည့်မက်ကမျိုးပေါ်မှာပို့တော့ဆိုးပြီးအရင်က3,500လောက်ပို့ရရတဲ့ဥစ္စာကအခုက4,000တပေါင်းပြီးမှလုတ်လုတ်ပြီးတော့အလကားနေပေါ်မှာပြီးတော့ဥမာဥစ္စာဟိုဘလူးမူတော့မှာတော်တယ်တော်တယ်ဆက်တဲ့ပြင်းကြီးလို့ပဲဒီအမိတ်ကအားမတောင်းနေကြတာခေတိုင်းနေတိုင်းတော့ဒါတွေ့နေတာပါ
ထိုင်းလူဝင်မှုကြီးကြပ်ရေးထုတ်ပြန်ချက်ရတော့နိုင်ငံသားတွေအနေနဲ့24နိုင်တွင်အစည်းအဝေးတိုင်ရမှာဖြစ်ပြီးတော့ဒါကိုပြတ်ကွက်မယ်ဆိုရင်တော့ဒဏ်ကြီးအများဆုံးပတ်1,000လောက်ထိပြေးဆောင်မှာဖြစ်ပါတယ်။ထိုင်းနိုင်ငံတွင်မြန်မာလူသားတွေကိုကူညီပေးနေတဲ့အဖွဲ့တွေကလည်းမြန်မာတွေတရားမဝင်ဝင်ရောက်လာမဲ့နီးလန်းဟာဒုက္ခများစေတာမို့လို့တရားဝင်နီးလန်းတွေပဲထိုင်းနိုင်ငံတွင်လာရောက်ဖို့တိုက်တွန်းနေကြပါတယ်။ထိုင်းကာကွယ်ဝန်ကြီးကလည်းထိုင်းနိုင်ငံတွင်စစ်ကောင်စီစန့်ကျင်တဲ့မြန်မာရေးလှုပ်ရှားမှုတွေကိုသူတို့စောင့်ကြည့်နေပြီးတော့လက်ရှိအချိန်မှာတော့ထိမနိုင်သိမရတဲ့အခြေအနေမျိုးမရှိဘူးလို့ပြောဆိုပါရယ်စစ်မှုမထမ်းမနေရဥပဒေထုတ်ပြန်ပြီးတဲ့နောက်ထိုင်းနိုင်ငံတကူထွက်ပြေးလာတဲ့ကြီးလက်ဒေသကမြန်မာပြည်သူအရေးအတွက်သိမ့်မများသလိုသူတို့ဟာမကြခင်မှာတော့မြန်မာနိုင်ငံတဲကိုပြန်သွားကြမှာဖြစ်တယ်လို့လည်းသူကပြောပါရယ်ထိုင်းနိုင်ငံတဲမှာခြေချနေထိုင်ဖို့အတွက်ရွှေ့ပြောင်းလာကြတဲ့မြန်မာနိုင်ငံသားတွေပဲရေရှည်တည်ထိုင်ကြမှာဖြစ်တယ်လို့ထိုင်းကာကွယ်ဝန်ကြီးဆူတင်ကလောင်ဆန်ကပြောထားပါရယ် Tanning and Degu Nezagani, Piajo, Yang Hane, Nota, Lanjang, the Kupi De, Kimbine, Pia, Tonsu, Mugule, Yamaning and Baka, Jola, Duri, Domina, Shila, Elu, Tizagoniga, Piovare, Jola, Duri Hardi, Murin Mabe, let alone Nayani Tanduri, Shidruwe, Tanning and Baku, Kuda, Duri, Shidelu Suare, Fewaila, Tatia, Paloma, Pia, Tonsu, Mugu, Yola, Duri Hard, Tiaku, the Tau Jola, Shidelu, Tizagan, Jamontu, Gapiovare.
เดี๋ยวตะทองจ่อแล้วแต่ตรงนี้ล่ะเราอีหลอมมาเนี่ยอู้อกุติอู้อไม่ทอดอยู่จนออกไปแล้วมันนี่ปูเนี่ยล่ะเนี่ยล่ะเนี่ยล่ะพี่ก็ดีอู้ตอนนี้แข่งอยู่นี่จะเตียนี่สิอู้เนี่ยเดี๋ยวส่วนลั้นจ้องเนี่ยไม่กล้าอู้แต่จะอยู่อ่ะน้องเนี่ยเนี่ยก็ตะปาปาอู้เองเนาะตะล่ะเนี่ยล่ะเว้ยอู้ตะล่ะเนี่ยจะอยากอู้ลูกสิเลยดิมันก็ติเจดีเนี่ยกูเช็ดตัวอู้อสิทธิ์ล่ะไม่ติล่ะเราไม่ปูตั้วจ๋าล
ုံးစုလက်ညောင်းအပြင်မြောက်ပြည်မြောက်ဘက်ကနေလည်းလူငယ်တွေအတော်များများထိုင်းနိုင်ငံတွေကိုဝင်ရောက်နေပါတယ်။တရားဝင်လမ်းကြောင်းကနေပြီးတော့ထွက်ခွာသူတွေရှိသလိုပဲတရားမဝင်မောက်ခိုလမ်းကြောင်းကတဆင့်သွားသူတွေလည်းရှိနေတာပါ။တရားဝင်လမ်းကြောင်းနဲ့တွေ့ရောက်ဖို့ကြိုးပမ်းသူတွေတဲရန်ကုန်မြို့ကထိုင်းတန်ယုံမှာဗီဇာရောက်ထားသူဦးရီဟာ9000ကျော်ရှိသွားပြီဆိုပြီးတော့တန်ယုံပြောခွင့်ရသူကပြီးခဲ့တဲ့ဖေဖော်ဝါရီလ22ရက်နေ့ကပြောထားပါတယ်။လျှောက်ထားသူများလို့ထိုင်းဗီဇာရဖို့ကြံ့ကြာမှုတွေရှိနေသလိုပဲနေဆက်ကနေပြီးတော့တရားဝင်ဖြတ်ကျော်မှုမှလည်းတင်းကျပ်မှုတွေရှိလာပါတယ်။ထိုင်းမှာနေဆက်မဲဆောက်မြောက်ဒီအမှတ်တက်ကြည့်ကြည့်သတားကနေပြီးတော့မှတ်ပုံတင်တဲ့ခုနှစ်ရက်နေဆက်ဖြတ်ကျော်လက်မှတ်နဲ့ဝင်ရောက်လာသူတွေကိုရခင်လိုဝင်ခွင့်မပေးတော့ဘဲနဲ့မဲဆောက်ဘက်ကအာမခံသူမရှိရင်ပြန်လွှတ်ပေးနေတဲ့မူဝါဒကိုထိုင်းအာဏာပိုင်ဘက်ကဒီပြီးခဲ့တဲ့ဖေဖော်ဝါရီလ20ရက်နေ့ကစပြီးတော့ကျဉ်းသုံးပါလေ။ထိုင်းနိုင်ငံတွင်းမှာနေထိုင်တဲ့အထောက်အထားရှိသူတဦးကဆောက်ဆရာနေပြီးပြီးတော့အာမခံပြီးရတဲ့ဒီနေ့လည်းကတိတ်တော့မလွယ်ဘူးလို့နေဆက်မှာနေထိုင်သူတဦးကပြောပါတယ်
ကျွန်တော်ကငွေကြေးတရားဒီဘက်ကိုလာတယ်ဒီဘက်ကသူဖေယဝင်လာမှာပဲကမ်းနေလက်မလုပ်ကိုလည်းတဲ့အဲ့ဒီလက်မလုပ်ကိုလည်းတခါကျထိုင်းဘက်ကိုရောက်လာတယ်မာထိုင်းဘက်ရောက်လာတဲ့ခါကျတော့သူဂိတ်နံပါတ်တွေရှိတယ်ဂိတ်နံပါတ်ရှိတဲ့ခါကျတော့ကျွန်တော်စီကိုဖုံးဆက်လာတယ်ဖုံးဆက်လာတဲ့ခါကျတော့သူကဘာပြောလဲဆိုတော့အဘိုးနဲ့တစ်ချက်လောက်ကြည့်ကြည့်လာတာအဲ့ဒါသာဖြစ်လို့လည်းနေလို့ပြောလို့ဆိုတော့အဲ့ဒီဘက်ကဒီဘက်ကမှနေတဲ့လူအားတွေရောတဲ့အဲ့ဒီကံမှာဒီလူကမဲဆောက်တော့မနေပါဘူးအမလာကံမှာဝင်လို့ရမယ်အမတ်ဆက်တော့ညံပတ်ကြရပါတော့နော်သူကလည်းပါသွားတယ်အမခင်တဲ့လူကလည်းဒီလက်မှတ်တွေပါတယ်ဟာလေတော့သူစက်ကင်းတွေပါတယ်ဆက်တယ်ကတကယ်ဒီကြလားဒီလူကဒီကံမှာမနေဘူးဈေးလာဝင်အမှန်နဲ့ဆိုမှအဲ့ဒီလူကအမခင်တဲ့လူရှိမှဒီဘက်ကိုလာခွင့်ပေးတယ်ကိုပြဒနာကကိုပမာနေတယ်တတိမှန်နေတယ်ပါလို့ရတော့အကောင်အမဒီကဟိုပန်းရောင်ကအကောင်လုံးမိတ်တူပြပြအကောင်လုံးယူပါမှာလေ
ဝိုင်းရီအတွက်ထိုင်းနိုင်ငံမှာရရအလို့လုတ်ကင်နေဖို့ဝင်ရောက်ထားသူတွေဟာလည်းမြန်မာနိုင်ငံမှာစစ်မှုထမ်းဥပဒေကြီးရဲ့ပေါ်လာတဲ့နောက်တော့နေဆက်ဖြတ်ကျော်လက်မှတ်တွေကိုသက်တမ်းမတူးတော့ဘဲနဲ့ထိုင်းနိုင်ငံတည်းမှာပဲနေထိုင်နေကြပါတယ်ဒီလိုအခြေအနေတွေကြောင့်လည်းထိုင်းအာဏာပိုင်ဘက်ကစီစစ်တင်းကျပ်မှုတွေပူပြီးတော့တိုးလှုပ်လာတယ်လို့အလို့သမားကြီးလှူရှားသူတွေကပြောပါတယ်တချိန်ထဲမှာတော့မြန်မာနိုင်ငံထဲမှာဖြစ်နေတဲ့ငွေကြေးပြည်ပခါတွေကြောင့်ထိုင်းနိုင်ငံရဲ့နေဆက်ကုန်သွယ်ရေးကျဆင်းခဲ့တယ်လို့ထိုင်းစစ်မှုလုပ်ငန်းအဖွဲ့ချုပ် FTI ရဲ့ဒုတိယဥက္ကဋ္ဌကပြောပါတယ်မြန်မာနိုင်ငံနဲ့နေဆက်ကုန်သွယ်မှု 17.1 ရာခိုင်နှုန်းရော့ချပြီးတော့မလေးရှားနိုင်ငံနဲ့ 17.8 ရာခိုင်နှုန်းအပြင်ကမ္ဘောဒီးယားနိုင်ငံနဲ့ 19.2 ရာခိုင်နှုန်းထိကျဆင်းခဲ့တယ်လို့ဆိုပါတယ်။ထိုင်းနိုင်ငံကြားရေးဒုတိယဝန်ကြီးဆီယာဆက်ဖလောင်ကတ်ကွန်ကမြန်မာရေးနဲ့ပတ်သက်လို့နိုင်ငံတွင်းကအဖွဲ့အစည်းတွေနဲ့အတူအာဆီယံဖွဲ့ဝင်နိုင်ငံတွေအနေနဲ့ဒီအိန္ဒိယနဲ့လက်တွဲဆောင်ရွက်ဖို့လိုအပ်တယ်လို့ဆိုပါတယ်။ဒါပေမဲ့လည်းပြပလူတွေရဲ့ပါဝင်လှုပ်ဆောင်နိုင်စွမ်းကအကန့်အသတ်ရှိနေပြီးတော့မြန်မာရေးအတွက်မြန်မာနိုင်ငံတည်းကသက်ဆိုင်သူအဖွဲ့အစည်းတွေကပဲဒီပြဿနာကိုအဓိကဖြေရှင်းရမှာဖြစ်တယ်လို့လည်းထိုင်းနိုင်ငံကြားရေးဒုတိယဝန်ကြီးကပြောခဲ့ပါတယ်။ရန်ကုန်ခြေစိုက်တဲ့ပရိသတ်တန်ယုံ GK Can Authority ကလည်းစစ်ကောင်စီကထုတ်ပြန်လိုက်တဲ့စစ်မှုမထမ်းမတရားဥပဒေကြောင့်အင်းချင်းနိုင်ငံတွေနဲ့ပြည်ပကိုထုတ်ဖို့ကြိုးစားနေတဲ့လူငယ်တွေပုံပြီးတော့များလာတယ်လို့သူ့ရဲ့တန်ယုံရဲ့လူမှုကွန်ရက်ကတဆင့်ပြောပါတယ်။ဒါအပြင်ရွေရောက်ပြီးသူတွေစစ်မှုမထမ်းမတရားအမိန့်ပေါ်မှာမြန်မာပြည်သူတွေစိုးရိမ်ပူပန်နေကြတာကိုလည်းသူ့အနေနဲ့ဆက်လက်နားလည်တဲ့အကြောင်းပြောခဲ့ပါတယ်။စစ်ကောင်စီကစတင်ကောင်းတဲ့ပုံမဲ့ပြည်သူစစ်မှုထမ်းဥပဒေကြောင့်စစ်ထဲမှဝင်လို့တဲ့လူငယ်တချို့ကတော့ပြည်ပထုတ်ခွာမဲ့လမ်းကြောင်းကိုပို့ပြီးရွေးချယ်ခဲ့ကြပါတယ်။တရားဝင်လမ်းကြောင်းနဲ့တွားရောက်ဖို့ပြင်ဆင်နေသူတွေအပါအဝင်တချို့ကတော့အကြောင်းမျိုးမျိုးကြောင့်တရားမဝင်လမ်းကြောင်းကိုရွေးချယ်ပြီးတော့ဒီအင်းကြီးချင်းနိုင်ငံတွေကိုဝင်ရောက်ဖို့ကြိုးပမ်းနေကြပါတယ်။ဒီလိုအချိန်မှာပဲထိုင်းအာဏာပိုင်ဘက်ကလည်းစီမင်းအစ်စ်တွေချပြီးတော့နေဆက်ကနေဝင်ရောက်လာသူတွေကိုပို့ပြီးတော့တင်းတင်းကြပ်ကြပ်စစ်စစ်တာတွေရှိနေတဲ့အခြေအနေကိုဒီသတင်းပိုက်ရဲ့သတင်းတောက်မှတ်စုအစီအစဉ်ကနေပြီးတင်ဆက်လိုက်ပါတယ်ခင်ဗျာ။ကျွန်တော်ပါညိုပါ
တရနာမဆူပါအခုတော့စီးပွားရေးပဲလက်ကြအောင်ပါမြန်မာလူထုပေါ်စစ်တပ်ရဲ့ကြမ်းကြုတ်ရက်စက်မှုတွေကိုကာကွယ်နိုင်ရေးအတွက် မြန်မာစစ်တပ်ကိုလက်တက်လေသုံးလောင်စာစီနဲ့နိုင်ငံခြားငွေကြေးတွေမရရှိနိုင်အောင်ပြစ်မှတ်ထားအရေးယူဆောင်ရွက်ကြဖို့နိုင်ငံတကာအသိုက်အဝန်းကိုကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးကတိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံမှာစာနာမှုအကူအညီတွေပေးနိုင်ရေးကလည်းအဟန့်အတားဖြစ်နေပါတယ်ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတ်သိန်ကြီးထိုက်တင်ပြထားပါတယ်ခင်ဗျာ
နိုင်ငံတော်ဝန်လက်နက်ကင်ပြည်ပခါတွေပြင်းထန်နေပြီးစာနာမှုအကူအညီလိုအပ်နေသူ18တန်းခွဲကျော်ရှိနေတယ်လို့ကုလသမဂ္ဂကခန့်မှန်းထားတာပါဒါပေမဲ့လိုအပ်နေသူတွေထံစာနာမှုအကူအညီပေးနိုင်ရေးအတွက်စစ်တပ်ကလုံးဝနှိပါပိတ်ပင်ကန့်သတ်ထားကြောင်းကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးဘောကာထက်ကကုလသမဂ္ဂညီလာခံမှာပြောကြားခဲ့ပါတယ
် Military imposed restrictions have almost completely
အတက်ကဲလူသားချင်းစာနာမှုအကူအညီဖြန့်ဝေမှုတွေကိုစစ်တပ်ကအလုံးစုံဒီပါကန့်သတ်ပိတ်ပင်ထားပါတယ်။အိမ်တွေကိုမီးရှို့ပါတယ်။ရခိုင်နဲ့တခြားနိုင်ငံတဝန်းဒေသတွေကိုချိတ်ဆက်ထားတဲ့ဒေပုဆောင်ရေးလမ်းကြောင်းတွေကိုပိတ်ထားပါတယ်။ဒါကြောင့်မလို့စာနာရေးခါအကြီးအကျယ်မလုံလောက်မှုတွေဖြစ်ပြီးတော့အဆမတန်ဈေးတက်ကုန်ပါတယ်။မိသားစုအများစုကတနေ့ကိုထမင်းတနက်ပဲစားကြရပါတော့တယ်။ခရီးတွေမှာလည်းအဟာရမပြည့်ဝမှုတွေဖြစ်နေပြီးဆိုတဲ့အစီအစဉ်တွေလည်းရရှိထားပါတယ်။ကိုယ်ဆောင်မျိုးသမီးတွေကြားမရေးဆောက်ရှောက်မှုမရတဲ့အကြောင်းအစင်ခံချက်တွေလည်းရရှိပါတယ်
။မြန်မာနိုင်ငံအနှံ့ပြည်ပခါတွေပေါ်ပေါက်နေရမှာရခိုင်ပြည်နယ်မှာအခြေအနေတွေပိုဆိုးလာနေသလိုနိုင်ငံအနောက်မြောက်ဖက်နဲ့အရှေ့တောင်ဘက်ဒေသတွေမှာလည်းတိုက်ပွဲတွေကြောင့်အခုဆိုရင်တနိုင်ငံလုံးမှာနေရက်ဆွန့်ခွာရသူ 1.8 တန်းကျော်ရှိနေပြီလို့လဲ UNHCR ကုလသမဂ္ဂဒုက္ခသည်များဆန်ရယုံကပြောပါတယ်။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နှစ်နိုဝင်ဘာလကစခဲ့တဲ့ပြည်ပခါရီနောက်ပိုင်းကုန်းလန်းရေလန်းပိတ်ဆို့မှုတွေကြောင့်စားနပ်ရိက္ခာနဲ့ကုန်စည်တွေရှားပါးစည်းကြီးလာခဲ့ကြောင်းလည်းဖော်ပြပါတယ်။လက်ရှိတိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်မင်းပြမြို့နယ်တွင်မှာလည်းစစ်ပီးရှောင်သူအများအပြားရှိနေပြီးအဓိက73စီအပါအဝင်ကုန်စည်နှုန်းကြီးမြင့်မှုနဲ့ရင်ဆိုင်နေရတယ်လို့လည်းဒေသခံဦးတန်းဝင်းလှိုင်က VOA ကိုပြောပါတယ်။
ကျွန်မအဲ့စာလိုက်ပေါ့နော်ကျွန်မစာလိုက်ရှေ့အိတ်ကိုလေးပင်းရပြည့်ရက်ဒီဒလီတာကိုနှစ်ပေါင်းဝဲသုံးပေါင်းကျော်ပြီးကြောက်ရတယ်အဲကျွန်တော်မလာခင်ဒီမှာနှစ်ပေါင်းဝဲပြီးဈေးပြန်ကြနှစ်ဆက်ကြေးအခုကနာမဆက်ကြေးဆက်ကြေးလို့
ဟုတ်ကဲ့
နာမဆက်ကြေးဆက်ကြေးရဒီဆက်နေတဲ့အတော်တို့တွေကတော့သွားလာနေရတော့အဲအဲ့မှာလည်းစီစင်းလုံးရတယ်ဆောင်းလာပါတယ်ကျန်သေးကြလည်းဈေးကြီးရတာပါတာပေါ့ကျင်းလာသွားတာကိုကြောက်ဖို့
သွားတာလေတရုတ်ရင်းနှီးမြုပ်နှံမှုတွေရှိရာကြောက်ဖြူမှာလဲတိုက်ပွဲတွေကြောင့်မတည်ငြိမ်ဖြစ်နေပါတယ်ကုန်စည်နှုန်းကြီးမြင့်မှုနဲ့ကြုံနေရပေမဲ့စားနေရိတ်ခါပြက်လက်မှုအထီတော့မကြုံရသေးချောင်းကြောက်ဖြူဒေသခံဦးထွန်းကြည်က VOA ကိုခုလိုပြောပါတယ
်ဒီကတဘာဝလျောက်အဲရှာသွားလို့ရတဲ့ဟာမျိုးရှိတယ်ဆိုတော့နင်းနေအခက်အခဲရှိတာကတော့ဥမာကျဲသွန်တို့စီးဝါတို့ပေါ့နော်အဲ့လိုမျိုးဟိုဘောဒီစာစီရောဘောလေခံကြတာကမထွက်တဲ့ဟာတွေကတော့နည်းနည်းအဲကုန်စင်းလုံးကြီးတဲ့သဘောမှာကုန်စင်းလုံးကြီးတယ်နောက်တစ်ခုကတော့ဓာတ်စီဘောလေဆက်သုံးစီဘောဆက်သုံးစီဘောကတည်ယူခွင့်မရှိတဲ့အခါကျတော့ခိုင်မှာကုန်စင်းလုံးတွေအရန်ဒီဆက်သုံးစီစင်းလုံးတွေအရန်အမြင့်နေတာလည်းရှိတယ်ဆိုတော့အရင်ကဆက်လီနဲ့ငေါဖိုင်တဲ့လူတွေကလည်းအကုန်ဟိုအရင်ခက်ကလို့လက်နဲ့လော်ပြီးတော့ပြန်ပြီးတော့ဖမ်းရဖမ်းလေနော်အဲ့လိုမျိုးကတော့အခက်အခဲရှိတာပဲရှိပါတယ်ဆိုတော့တခြားစာဝင်းတွေရဲ့အကျွတ်ကြတော့ရခိုင်မာကရခိုင်ကိုပိုက်ဆိုထားလို့ဘာမှဟိုတိုက်ဖြုံမှာမဟုတ်ဘူးဆရာမိုင
်းဒါပေမဲ့ရခိုင်ပြည်နယ်နဲ့ပြည်မာကြီးဘက်ကိုဆက်သွယ်မှုလမ်းကြောင်းကလေရင်ပြန်တမ်းမှုတစ်ခုသာရှိတော့တဲ့အနေအထားလို့လည်းသူကပြောပါတယ်ရခိုင်ပြည်နယ်မြို့တွေနဲ့ကြေးရွာတွေကြားကူးတန်းသွားလာရေးကမလုံးကြုံတော့တဲ့အခြေအနေဖြစ်နေသလိုလေရင်နဲ့ရခိုင်ကိုပြန်လာကြသူတွေမှလည်းအဖမ်းဆီးတွေရှိတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်စစ်ကောင်စီကတော့ဒီသတင်းတွေကိုညှင်းပါတယ်ဦးထွန်းကြည်က VOA ကိုအခုလိုပြောပါတယ်
လို့ရရပေါ်ရန်ကုန်ကိုသွားမယ်ဆိုလို့ချင်းသွားလို့ရတယ်ရန်ကုန်ကနေလာမယ်ဆိုလို့ချင်းလာလို့ရတယ်ဒါပေမဲ့အဲ့နေဘက်မကြည့်ရတယ်ကိုသွားလာခွင့်မရှိဘူးနောက်ပြီးတော့ဒီကုန်စည်စီစဉ်မှုအလုံးကိုရပ်တန့်ထားတယ်ဒါကတော့ကုန်လိုင်းရောရေလိုင်းရောဟိုပိုက်ဆိုထားတဲ့သဘောပေါ့ဟုတ်
ထိုင်းမြန်မာနယ်စပ်ဒေသတွေမှာလည်းတိုက်ပွဲတွေရှိနေပြီးစစ်ရှောင်တွေလည်းအများပြားရှိနေတာပါကူညီပေးရဲ့အဖွဲ့အစည်းတွေအတွက်တော့တိုက်ပွဲတွေအခြေအနေပေါ်မူတည်ပြီးထောက်ပံ့ကုန်စည်ဝယ်ယူရရှိမှုအခက်အခဲတချို့ရှိကြောင်း Freelance Volunteer မြန်မာကမလင်းလင်းက VOA ကိုပြောပါတယ်
ဝယ်ရတာတော့အဆင်ပြေပါတယ်ဒါပေမဲ့ဒီတိုက်ပွဲအချိန်ကြီးကြောက်ကုန်လမ်းကြောင်းကြီးပိတ်ဆို့တယ်ဆိုတော့အချိန်ကြီးမျိုးဆိုလို့ရှိရင်ဈေးခုန်တက်သွားတဲ့အချိန်ကြီးတွေကြုံရတယ်တခါတလေမှဆိုလို့ရှိရင်တော့ဝယ်ချင်တဲ့ပစ္စည်းပေါ့နော်တော်ပြီးတော့မှပြီးချင်တဲ့ပစ္စည်းရှာဝယ်လို့မရဘူးအထူးသဖြင့်ဒီကျောက်တော့ကရီယာဒီစတေရှင်နရီပိုင်းနေဆိုလို့ရှိရင်တော့နည်းနည်းလေးခက်ခဲတယ်ဒီဖက်ကိုရောက်ရင်လည်းဈေးကြီးတယ်ဆိုတဲ့အချိန်ကြီးလည်းရှိပါတယ
်မြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေကိုနိုင်ငံတကာငွေကြေးရှင်ပုံငွေအဖွဲ့ IMF ကလည်းဖေဖော်ဝါရီလကအလို့သဘောတီးတန့်ဆွေးနွေးကြပါတယ်မြန်မာနိုင်ငံရဲ့စီးပွားရေးကြံ့ခိုင်မှုဘန်ဒါရေးနဲ့ငွေကြေးဆိုင်ရာအခြေအနေရင်းနှီးမြှုပ်နှံမှုနဲ့တခြားသောအချက်အလက်တွေကိုသုံးသပ်ဖို့18လကျော်ကြာနှောင့်နှေးကြံ့ကြာနေတဲ့အခြေအနေကိုအလို့သဘောဆွေးနွေးခဲ့ကြတာဖြစ်ပေမဲ့အသေးစိတ်ကိုတော့မထုတ်ပြန်ပါဘူးအမေရိကန်နဲ့ဥရောပသမ္မတဖွဲ့ဝင်နိုင်ငံတွေကတော့မြန်မာအချက်တဲ့ဖြည့်ရှင်းဆောင်ရွက်နိုင်မယ့်အခြေအနေတွေကိုကုလသမ္မတလူ့အခွင့်အရေးဆိုင်ရာညီလာခံမှမေးမြန်းကြပါတယ်ကုလသမဂ္ဂလူ့ခွင့်ရမဟာမင်းကြီးဘောကာထက်ကတော့မြန်မာစစ်ကောင်စီကိုပြစ်မှတ်ထားဒဏ်ခတ်အရေးယူချဖို့ထပ်ပြီးတိုက်တွန်းသွားပါတယ်ရှင
် I repeat my call to the international community
စစ်တပ်အနေနဲ့ရဲသားတွေကိုဆက်လက်ဖိနှိပ်ချိုးနှိမ်ဖို့လိုအပ်နေတဲ့လက်နက်လေးစီနိုင်ငံသားသုံးမျိုးတွေမရအောင်လို့တတိယရောက်ရည်ယူဆောင်ရွက်မှုနဲ့ရိုဟင်ဂျာတွေအပါအဝင်မြန်မာပြည်သူတွေအားလုံးပေါ်ရက်ဆက်ကြမ်းကြုတ်မှုတွေကိုတားဆီးနိုင်ရေးအားထုတ်ဆောင်နေကြဖို့နိုင်ငံတကာအတိုင်းအဝန်ကိုထပ်ပြီးတော့တောင်းဆိုပါရစေ
မတ်တင်ထားရဲ့စီးပွားရေးအစီအစဉ်ဖြစ်ပါတယ်အခုတော့လူမှုရှုခင်းအစီအစဉ်ကိုဆက်ချင်ပါတယ်မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုကြောင့်အိမ်နဲ့ဝေးရာရောက်သွားကြတဲ့လူငယ်တွေအနာဂတ်ရည်မှန်းချက်တွေပျောက်ပြယ်မသွားအောင်ဘယ်လိုကြိုးစားနေကြရသလဲဆိုတာကာတိုရုပ်ပုံဖန်တီးသူဟယ်ရီနဲ့မဆုမြတ်မုံကမေးမြန်းထားပါတယ
်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းလိုက်လို့ဒီဘဝအခြေအနေတွေပြောင်းလဲသွားသူတွေထဲမှာအထူးကိစ္စကလူငယ်တွေလို့ပြောရမမှားပါဘူးအနာဂတ်ရည်မှန်းချက်အပြည့်နဲ့လူငယ်တော်တော်များများရည်မှန်းချက်အတိုင်းရှင်းပြဆက်နိုင်အောင်ဖြည့်ခဲကြရပါတယ်အဲ့ဒီထဲမှာဒီ animation director ဖြစ်ချင်တဲ့လူငယ်ကိုဟယ်ရီလည်းတယောက်ပါပါတယ်ဆရာနာသိမှုကိုစတင်နေသူတွေကိုထောက်ပို့ရင်းလုပ်ရင်းနဲ့ဘေးလွတ်ရာထွက်ပြေးခဲ့ရတဲ့လူငယ်တယောက်ဖြစ်ပါတယ်ရည်မှန်းချက်တွေကိုခဏလက်ရှိမှာဘေးဖယ်ထားရချိန်မှာကိုယ့်ရဲ့ဖန်တီးနိုင်စွမ်းတွေပျောက်ပြတ်မသွားအောင်လို့ဘယ်လိုကြိုးစားနေသလဲဆိုတာကိုဟယ်ရီကိုမေးကြည့်ပြပါတယ်
အနာမတင်ခင်တုန်းကကျွန်တော်စီမှာအလုပ်တစ်ခုရှိရပါတော့ကျွန်တော်အဲကုမ္ပဏီတစ်ခုမှာအလုပ်လုပ်နေရဒီပါ technology ဘိုင်းမဲ့ကျွန်တော်တုတ်တာပါနော်အဲ့တော့တကယ်လို့အာမတင်ခင်ဆိုကျွန်တော်မှာအဲတုန်းကဘယ်လိုမျိုးအခြေအနေရှိလဲဆိုကျွန်တော်အလုပ်လေးလုပ်မယ်ဘာလို့ဆိုလို့ရှိရင်ဒီအလုပ်တစ်ခါနေပဲကျွန်တော်ဝါနာပါတဲ့ဒီပုံဆွဲတာလို့ animation လုပ်တာတော့တစ်ခါနေကျွန်တော်လေးတာစဉ်းနှန်းတတ်မယ်အဲ့လိုမျိုးစဉ်းစားရတာပါနော်တကယ်တော့အဂျီမန်ချက်ကြီးကပြေးသွားနေတယ်မဟုတ်ပြီမဲ့နည်းနည်းလေးရောအဲလမ်းလေးပေါ်ရောက်နေရပါနော်တကယ်လို့အဲအဲ့အတိုင်းအဖြစ်ခဲ့လို့ရှင်ကျွန်တော်ဥရမအလုပ်လေးလက်ရှိနေမယ်အဲကျွန်တော်ဝါနာပါရလေးလုပ်နေမှာဆိုအရင်အခုလိုမျိုး struggle ရောမလုပ်နိုင်အောင
်ဟိုအာနာသိန်းကတော့အချိန်လေးတွေကပြောင်းသွားတယ်ပေါ့လေဆိုတော့အခုလက်ရှိမှာကိုပါရလုပ်နေရလဲဆိုတာမရှင်းပြပါလား
အခုကြတော့အခုကျွန်တော်ဒေါ်လာကြီးမှာဟိုပါဝင်မှုတက်ကျွန်တော်ပုံဆွဲအောင်ပို့ပြီးလေ့ကျင့်ချင်တယ်ပြီးတော့အရင်ကကျွန်တော်ဖြစ်ချင်ခဲ့တဲ့ animation writer အိမ်မက်ကိုလည်းဆက်ပြီးတော့မှတ်နေရပါတော့အခု animation တွေပို့ပြီးတော့ try ဖြစ်ပါ
အဲ့တော့ပြောရမယ်ဆိုရင်တော့ကိုဖြစ်ချင်တဲ့ပေါ့နော်ဒီမန်းချက်တိုင်းဟိုဖြစ်မလာသေးပေမဲ့လက်ရှိပေးတဲ့အခြေအနေမှာဒီကိုဝါသနာပါတဲ့ကိုကျွမ်းကျင်တဲ့ပုံဆွဲတာကိုဒီအခြေအနေပေးတဲ့အတိုင်းလုပ်နေရဆိုတော့ဒီကိုမျှော်လင့်ချက်အိမ်ဘက်တွေကိုဟိုမစွန့်လွတ်လိုက်သေးဘူးလို့ရောပြောလို့ရမှာရှင
်။ဒါကတော့ဒီအခြေအနေဖြစ်သွားတဲ့အခြေအနေတော့ဖြစ်နိုင်တော့လို့ထင်တာပေါ့နော်။ငါဒီအိမ်မက်တွေကဝေးသွားရင်ဖြစ်နိုင်တော့လို့ထင်ပေမဲ့ဖြစ်ပေမဲ့လည်းတူရတာပါနော်တကယ်တော့ပူအရင်ရက်ပူပြီးရောရုံကန်သွားတာတခုတော့ရှိရအောင်နော်ပူပြီးရောရုံကန်ရတယ်ဒါပေမဲ့လည်းအဲဒီမက်ကူကတော့ဆက်ပြီးရောဘယ်လိုမှတ်နေဆဲပါနော်အခုလည်းဆက်ကြည့်ရနေတယ်
ဒီ2023ခုနှစ်ဒီဟိုဒုက္ခသည်များအထိမ်းမှန်တဲ့ပေါ့နော်ကုလသမဂ္ဂ UNHCR ကဒီနိုင်ငံတကာဟိုဒုက္ခသည်လူငယ်တွေအတွက်ကိုအနုပညာပြန်ပွဲလုပ်ပါတယ်အဲ့ဒီမှာကိုဟယ်ရီဆွဲတဲ့ဒီအိမ်ဝေးသူရဲ့မျှော်လင့်ချက်ပုံလေးက Star Award ဆုရတယ်ပေါ့လေဆိုတော့အဲ့ဒီပုံကိုကြည့်လို့ရှိရင်ဒီရည်မှန်းချက်တွေပျော်ရွှင်မှုတွေနှွေးထွေးမှုတွေနဲ့ပေါ့နော်အားလုံးကိုဝေးတဲ့နေရာဟိုရောက်နေတယ်ဆိုတော့ခံစားမှုရတယ်ပေါ့လေနောက်အထူးသဖြင့်ကဒီပုံမှာဒီအသက်22နှစ်အရွယ်အလူငယ်တယောက်ရဲ့မျှော်လင့်ချက်ကိုဗာမြင်ရလဲဆိုတော့ဒီဘွဲအုပ်ထုပ်ပုံလေးကိုမြင်ရပါတယ်ဆိုတော့အဲ့ဒါကဒီလူငယ်တယောက်ရဲ့မျှော်လင့်ချက်ကိုထင်ရှားနေရလို့ထင်တယ်ပေါ့လေဆိုတော့ဒီပုံကကိုဟယ်ရီကိုအတွက်ကိုဆွဲခဲ့တာပါအဲ့ဒီပုံကြောင့်လည်းရှင်းပြပါလား
ဟုတ်တယ်ပေါ့နော်ကျွန်တော်ကိုပဲပြန်ဆွဲဖြစ်တာပါနော်အဲ့တကယ်တော့အဲ့ကောင်းချင်ယူကိုတယောက်ကတော့လာပူတာပေါ့နော်ဒီတိုင်ပွဲလေးရောရှိရင်ကိုချိန်ဝင်လာတာအဲ့တော့ okay ကြာပြီမှဆိုပြီးတော့အများကြီးလိုက်စဉ်းစားသေးတယ်လိုက်ပြီးတော့လေးနာကြည့်ဒါပေမဲ့နောက်ကြမှာသတိထားမိရော 哦，因为你啊，我为我呢，把这为小小拿来，因为你啊，所以啊，在那培训哪里？培训哪做啊？在泰山就得我呢，哎嘛，在那那新区里，哎嘛，一公里嘛，泰山就得，哎嘛，泰哈哈在那边，哎嘛，嘛不要叫我嘞，路不要哈的路线，在那不要人路线呐，哎没要嘞，没人叫嘞，都哎飞耶，不要在碰的，没有不要碰的，在那不要在碰泰山的，你看人家飞呀，哎呀，他比没，那大概都没得来呀，大概都没得来呀，我呢。
So, a good lesson, Maro, the Achene Jamon, Lolozo, Go Harry, and we are Majani, Rocco Harry, Rolomu, Lumia, and Inebono, Goji Manjad, Piopia Matua, Josabu, Palati, a Jiji, and Lupio Janation.
Diga, oh, Junga, Surya, Dila, Lucian, Fishing, eh, Junga, what my member Jow. Oh.你龙岩湾嘛，它哎嘛的啊，也经济也，然后地下后边，然后地沟哎嘛的，后边现在嘛，主要话南里是设备少家嘛咯。地下，然后地下的有几多钱嘛？哎嘛的啊，不标多，不稀有嘛。现在呢，我讲来少来家了，现在多来说，现在上面南里不稀有，我现在也加了了。哎呦，啊，这话呢，就撇点话咯。啊，龙岩那些老家的龙啊，什么龙啊，啊，我嘛来龙生门啊，我嘛来龙洞啊，不啊，地瓜米水在那边，那个在那边嘞。阿路因尼啊，非来说阿路，我也姑姑天天在路呗，我说现在上班人还没需要，那阿妈路路来没阿路是没有，你看阿路对阿路无啦来，什么标价啦，哎呦，我姑爷嘛，把皮开，把皮钱给伢嘞，我那把皮钱给伢，我先把皮好，皮好嘞，皮好，俺姑不知道咩，我到那一买嘞，包完呢，姑不留没有香港嘞，苏南没有咯，现在嘞，办一年需要，那一办了，你那个康桥嘞，那个现在我来说，到那一处来伢，就那些。用个话嘛，他看嘛，然后慢慢对个物业要，然后讲话说啊，那那要，哎呀，那那要太对个话喏。哎，以前我那做做票务个做嘞，还要提加拉伊嘛，来比较贵，伊嘛个路刚开破嘞，是吧？咯，哦，提加手感啥的呢？我伊嘛都手感，手感啥？哎呀，手么差来不多个话喏，那手差就流行，懂吗？你要讲话，你知道吗？叫你要去开物业，但咪嘞。
အဲ့မှာလေးကိုစုကင်ထားပါအရင်အရေးကြီးပါဘောနော်ဟိုလူငယ်တုံးနေအတွဲမှာဘောနော်ဒီလူမြန်မာနိုင်ငံအပြောင်းလဲဖြစ်သွားတဲ့အတွက်ကြောင့်မို့လို့ဒီကိုဟယ်ရီအပါဝင်ပေါ့ဒီအနာဂတ်လမ်းတွေခြောက်ကုန်တဲ့လူငယ်အများကြီးရှိပါတယ်ဆိုတော့လူငယ်တိုင်းမှာလဲဒီလူမှုအတိုင်းဝိုင်းတဲ့ဘောနော်သူတို့အတုံးဝင်နိုင်တဲ့အရေးအချင်းတစ်မျိုးစီတစ်မျိုးစီရှိထားတဲ့ဒါလူငယ်တိုင်းမှာရှိပါတယ်ဆို
ကိုမှရှိတဲ့ဟာပဲလူတွေကအဲ့လိုပါပဲကိုမှရှိတဲ့ဟာပဲဘူတီပြီးအမတ်မကြာဖြစ်နိုင်ရလို့ထင်တာပဲလောက်ကြာတော့เนาะအဲ့တော့ကိုမှရှိတဲ့အရေးအချင်းကိုဆုံးခံတာဘယ်လောက်တိလိုလဲဆိုတော့လိုပါတယ်တကယ်လို့ဘွားရုပ်86ကိုတွေးထားလို့ရှိရင်ကိုမှရှိတဲ့အရေးအချင်းကိုအများနဲ့အဲ့လိုမျိုး upgrade လုပ်နေဖို့ဓာတ်ရုပ်အများဆုံးခံပြီးတော့အမတ်ဆက်မတ်နေဖို့ကတော့အနေနဲ့ဟိုတော်တော်အရေးကြီးရမှာ86မယ်ဆိုရင်ဒါလိုအပ်တဲ့အရာလို့ကျွန်တော်အထင်ပြီးတော့တခုအရေးကြီးရခြင်းမှာကျွန်တော်ချက်ပြောချင်တာဗာအရေးကြီးရလဲဆိုတော့ဟိုကိုဒီလိုတွေဖြစ်နေရယ်ဒီဘက်ကိုထွက်ပြေးလာရယ်ဘယ်ဟာနေထွက်ပြေးလာလဲဘယ်သူအကြောင်းထွက်ပြေးလာလဲဆိုတာမေ့စီချင်ဘူးသူတို့တကယ်တော့အခုကိုလူတွေကိုနိုင်ငံမှာကိုအေးအေးချမ်းချမ်းနဲ့ကိုလုံးရှင်နဲ့အိမ်မက်ကိုပတ်ကိုမှတ်ပြီးနေဝင်ကြီးရဲ့လူတွေကအခုလိုမျိုးတောင်ရင်မြလျှောက်ပြေးနေရတာဘယ်သူကြောင့်လဲဆိုတာမမေ့သွားဘူးသူစလို့ကိုရဲ့ဘဝအမှန်ပေါ့နော်ကိုတကယ်ရောက်ရမယ့်နေရာတစ်ခုပြန်ရောက်ဖို့ကျွန်တော်တို့လုံးဆရာရှိရာလုပ်ရမယ်ပေါ့နော်အဲ့ဒါဆိုတော့မေ့သားဖို့လိုပါတယ်အဲ့ဒါလေးတစ်ခုတော့ကျွန်တော် remind လုပ်ချင်ပါတယ
်ဆရာနာသိမ့်လိုက်လို့အနာဂတ်လမ်းချော်ခဲ့ရတဲ့လူငယ်ကို Harry ဖြစ်ပါတယ်လက်ရှိအချိန်တွေကြောင့် image တွေကိုအကောင့်ထဲမဖော်နိုင်သေးပေမဲ့သူ့ရဲ့ရင်မှန်းချက်တွေအတိုင်းတနည်းဖြစ်အောင်လို့စ조사သွားမယ်လို့ပြောပါတယ်ရှင်ကျွန်မဆင်းရဲမှာပ
ါ VOA American တန်ရဲ့သတင်းမှန်သတင်းများတွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ကြိုင်နေတဲ့ရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bamis ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုစီချင်ပါတယ် VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်စူးစမ်းနေပါခင်ဗျာ
ပြောရရုပ်တံကအပတ်စဉ်အစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်အခုတော့တက်တက်ရောင်သတင်းတော်ရဲ့အလဲပါ၁၂မြောက်ကမ္ဘာအချမ်းသာဆုံးဖြစ်ပြီးအာရှဒေသမှာအချမ်းသာဆုံးကလေးကျွဲသတင်းကြီးမူကက်ရှ်အမ်ဘနီရဲ့ပါတွေအာနတ်မြေမင်္ဂလာပွဲကျူဆင်နွဲပွဲမှာကမ္ဘာနာမည်ကြီးတွေအပါအဝင်လူထထောင်ကျော်တက်ရောက်ခဲ့ကြပါတယ်ဒီလိုနာမည်ကျော်ကြားသူတွေအမှုပညာသတင်းတွေကိုတက်တက်ရောင်အစီအစဉ်မှာမအေးတန်နဲ့ကျော်ကတင်ဆက်ထားပါတယ်
ကမ္ဘာအချမ်းသာဆုံးစက်တုံးမြောက်ဖြစ်ပြီးအာရှဒေသမှာအချမ်းသာဆုံးဂရိဇေတထေးကြီးမူကေ့ရှ်အမ်ဘန်နီရဲ့သားတွေအားနည်းရဲ့မင်္ဂလာပွဲကိုဆင်နွှဲမှုမှာဖရီဟာနာကမလာတရနေ့ကလာပြီးဖြောပြေးသွားခဲ့ပါတယ်ဟော့စတာရီဟာနာတယောက်အိန္ဒိယကိုဖြောပြေးဖို့လာရောက်သွားခဲ့ပြီးနောက်တစ်ခေါက်ထပ်ပြီးပြန်လာခြင်းတယ်လို့ပြောထားတာပါဂျန်နာကလေးစိမ့်မှာတရင်နောက်တွေကိုသူအိန္ဒိယကိုချစ်သွားပြီ Can't wait to be back အမြန်ဆုံးပြန်လာခြင်းတယ်လို့ပြောသွားခဲ့ပါတယ်အာနဲ့ရဲ့မင်္ဂလာပွဲကိုဆင်နွှဲမှုကကမ္ဘာဒေသကြီးတထေးကြီးတွေကမ္ဘာကျော်အမှုပညာရှင်တွေပါဝင် APA 1200ဖိတ်ကြားပြီးတော့၃ရက်တိုင်းကျင်းပတာပါ American တထေးကြီး Bill Gates Facebook တထေးမဇာကဘတ်တို့လည်း APA ထဲမှာပါဝင်ပါတယ်ဘောလီဝုဒ်အကြော်မော်တွေလည်းလာရောက်ကြတဲ့ထဲမှာတော့မင်းသားရှီရိုခန်တို့ဆယ်မန်ခန်တို့လည်းတွေ့ရပါတယ်။တန်းကလေးကျွဲတတိကြီးအမ်ဘနီရဲ့သားငယ်ဆုံးအာနန်ကအသက်28နှစ်ရှိပြီဖြစ်ပြီးတော့တွဲနေရကြာဖြစ်တဲ့သူရဲ့ချစ်သူရက်ဒီကာမာချန်အသက်29နှစ်နဲ့လက်ထတာဖြစ်ပါတယ်။အကျိုးဆင်နွှဲပွဲကိုမလာတရက်နေမှာစတင်ပြီးတော့နိုင်ငံအနောက်ပိုင်းဂူဂျရက်ပြည်နယ်ဂျမ်နာကာမြို့မှာ၃ရက်ကျင်းပခဲ့တာပါ။တကယ့်မင်္ဂလာဆောင်ကတော့ဇူလိုင်လမှာကျင်းပမှာဖြစ်ပါတယ်။သူတို့ဆောင်တွေကဖေဖော်ဝါရီ28ရက်နေ့တုန်းကတော့ဒေသခံရွာသူရွာသား5000ကျော်ကိုညစာနဲ့တည်ခင်းခဲ့ပါတယ်။အော်စကာဆုတွေတစ်ချို့ရွေးချယ်တဲ့ဆီမှာပါနေတဲ့ရုပ်ရှင်အင်္ဂလိပ်ဘာသာစကားနဲ့ရိုက်ကူးတင်ဆက်တဲ့ကိုရီးယားရုပ်ရှင်က Past Lives A Day of War များဆိုတဲ့ရုပ်ရှင်ကရဲ့ Director Ceiling Song နဲ့မင်းသား TO Euro 3ရဲ့ရုပ်ရှင်ကြောင့်အဖြစ်နဲ့တောင်ကိုရီးယားပြည်သက်တွေနဲ့တွေ့ဆုံခဲ့ပါတယ်။ဒီရုပ်ရှင်ကားကိုတောင်ကိုရီးယားမှာမလ6ရက်နေ့ရုံမတင်ခင်တတိယပတ်လို့ဆိုးမျိုးတော်မှာပြည်သက်တင်နဲ့တွေ့ခဲ့ကြတာပါ Past Lives ကားကိုတော့နိုင်ငံသားသားကိုရီးယားအမှုပညာရှင်တွေနဲ့ရိုက်ထားပါတယ်ကိုရီးယားနယ်ပေါ် American ရုပ်ရှင်မင်းသမီးရေဂျာမနီမှာမွေးဖွားခြင်းဖြစ်တဲ့ကိုရီးယားမင်းသားတို့နဲ့ကနေဒါနိုင်ငံသားကိုရီးယားဒါရိုက်တာရိုက်ကူးထုတ်လုပ်ထားတာပါထရီတာစီလန်ဆောင်ကသူနိုင်ငံရဲ့ချားတိုင်းပြည်တစ်ခုမှာရွှေပြောင်းအခြေချနေထိုင်ရတဲ့သူ့ဘဝအတွေ့အကြုံကနေပြီးတော့ဒီရုပ်ရှင်ကိုဖန်တီးတာဖြစ်ပါတယ်။တိတိကျကျပြောရမယ်ဆိုရင်သူကတောင်ကိုရီးယားကလည်လာတဲ့သူ့ရဲ့တငယ်ချင်းရင်သူ့ရဲ့မျိုးသားရင်နဲ့နယူးယောက်မှာဘားထိုင်ပြီးတော့စကားတွေပြောပြတာကိုစိတ်ကူးကွန်မြူပြီးတော့ဒီရုပ်ရှင်ကိုဖန်တီးဖြစ်ခဲ့တယ်လို့သူကသတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေကိုပြောသွားပါတယ်။ဒီရုပ်ရှင်ကားမှာပါဝင်တဲ့ခေါင်းဆောင်မင်းသားကလည်းဂျာမနီမှာဝေးဖွားခြင်းပြင်းတာမလို့ဇယုန်နဲ့အန်ဂိုက်ဖြစ်ပါတယ်။နိုင်ငံသားမှာမွေးဖွားခြင်းပြင်းပြီးတော့သူ့လိုမျိုးနိုင်ငံသားကပြောင်းလာနေကြတဲ့သူတွေနဲ့ပေါင်းတော့ဒီလိုလူတွေရဲ့ခံစားချက်ကိုနားလည်လို့ဇယုန်ထဲမှာစိတ်ညစ်ထည့်ပြီးတော့တရုတ်ဆောင်ဝင်ရတာဝမ်းသာမိတယ်လို့သူကပြောထားတာပါ။စိုးမျိုးတော်မှာပြုလုပ်တဲ့ရုပ်ရှင်အထူးပွဲမှာတော့ဒါရိုက်တာဆောင်းနဲ့မင်းသား TOU တို့တောင်ကိုရီးယားပြည်သက်တွေနဲ့ရင်းရင်းနှီးနှီးစကားတွေပြောဓာတ်ပုံတွေတွဲရိုက်နေရှိခဲ့ကြပါတယ်။ဒီရုပ်ရှင်ကငငယ်ကကွဲသွားပြီးတော့နှစ်တွေကြာကြီးကြာမှပြန်တွေ့ကြတဲ့ငငယ်ချင်းနှစ်ယောက်ကြောင့်ဆဲရင်တည်းပြီးတော့ရိုက်ကူးထားတာပါ။လိုရာနဲ့ဟေဆန်တို့ငငယ်ကတောင်ကိုရီးယားမှာအတူတူကြီးပြင်းခဲ့ကြပါပဲလေ။တယောက်ကမိသားစုနဲ့တူနိုင်ငံသားကိုရောက်သွားတော့ကွဲသွားခဲ့ရတာဖြစ်ပါတယ်။သူတို့နှစ်ဦးလူကြီးတွေဖြစ်သွားကြပြီးတော့မှနယူးယောက်မှာပြန်တွေ့ကြတာပါ။ဒီရုပ်ရှင်ကမနစ်ကဆန်ဒန်ရုပ်ရှင်ပွဲတော်မှာစတင်လိုက်ခရဲကလူတွေချီးကျူးခဲ့ကြပါတယ်။2024မလ10ရက်နေ့မှာကျင်းပမယ့် Academy ဆုပေးပွဲအတွက်ဒီရုပ်ရှင်ကအကောင်းဆုံးဇာတ်ကားဆုနေရာအတွက်တင့်ကြွေရွေးခံထားရတာပါဒီဇာတ်ကားကအကောင်းဆုံးဇာတ်ကားဆုအတွက် Oppenheimer ရော Anatomy of a Fall တို့နဲ့အရှင်းပြနေရတာဖြစ်ပါတယ်သူကအကောင်းဆုံးမူရင်းဇာတ်ညွှန်းဆုနေရာအတွက်လည်းတင့်ကြွေရွေးချယ်ခံထားရပါတယ်ရှင
်ဒီနေ့အတွက်ပတ်စဉ်စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာခုတော့သတင်းချင်းချုပ်ကိုပြောပြပေးပါမယ်လက်ဗနတောင်ပိုင်းဟက်စ်ဘိုလာလက်နက်သုံးလောင်းရုံတွေကိုပြစ်ပတ်ထားပြီးလေကြောင်းကတိုက်ခိုက်ခဲ့လို့လက်ဗနကနေပြစ်လွတ်လိုက်တဲ့ဒုံးကျည်အများပြားကိုလည်းကြားပြဟန်ထားခဲ့တယ်လို့အစ္စရေးကတနင်္လာနေ့ကပြောပါတယ်။ဂါဇာတောင်ပိုင်းခိုင်ယူနစ်ဒေသမှာလည်းလေကြောင်းတိုက်ခိုက်မှုတွေကိုလုပ်ခဲ့တဲ့အပြင်ဂါဇာမြောက်ပိုင်းမှာလည်းမြေပြင်ထိုးစစ်ဆင်တွေခဲ့တယ်လို့အစ္စရေးစစ်တပ်ကသတင်းထုတ်ပြန်ထားပါတယ်။အပြစ်ကရက်စဲရေးဇာဇာနှုံးမြောက်ရေးသဘောတူညီချက်သစ်ဖြစ်တဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့အဆိုပြုချက်ကိုကာတာနိုင်ငံကကြားဝင်ဆေးဆက်ပေးနေသူတွေနဲ့အစ္စရေးဟာမတ်စ်တဘက်ကပယ်ချခဲ့ကြပါတယ်။အနောက်မာမိတ်နိုင်ငံတွေအနေနဲ့စစ်လက်နက်ပစ္စည်းတွေကူညီထောက်ပံ့မှုယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကစနေနေ့ကပြောကြားလိုက်တဲ့ညစဉ်ဗီဒီယိုမိန့်ခွန်းမှာတိုက်တွန်းသွားပါတယ်။အထူးသဖြင့်ဒုံးကျည်ကာကွယ်ရေးစနစ်တွေကိုထောက်ပံ့ပေးရေးနှောင့်နှေးနေတဲ့အတွက်ယူကရိန်းပြည်သူတွေရဲ့အသက်တွေပိုပြီးဆုံးရှုံးစေတယ်လို့လည်းဇယ်လန်စကီကပြောကြားပါတယ်ခင်ဗျာ။တရေချုပ်ချုပ်ကတော့ဒီလောက်ပါပဲခင်ဗျာဒီနေ့အင်္ဂါမနေ့ season ထုတ်လို့ရမှုကမတည်ကြီးထိုက်ပါ VOA American ရုပ်သံရဲ့မနက်ပိုင်း season 2ကို radio ကလည်းမနက်6နာရီကနေ9နာရီချီ light meter 30.49 light meter 190ပြည့် VOA ရဲ့ YouTube နဲ့ Facebook စာမျက်နှာတွေကလည်းဖမ်းယူနားဆင်ကြည့်ရှုနိုင်ပါတယ်သောတက်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းကြပါကြပါစေ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်ကျွန်တော်တမောင်သားပါ